Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျမများသတင်းအောင်ပါရှင်။ဗုဒ္ဓဟူးနေ့ညနေပိုင်းစီစဉ်တွေကိုတာဝန်တင်ဆက်ပေးမှာပါ
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံဆက်လက်ကျင်းပနေကြမှာပဲ။ UN ရဲ့ပါဝင်နိုင်ငံတကာပြည်ထောင်စုတွေကိုသမ္မတဒေါ်နယ်ထရန့်ဦးဆောင်ပြီးလွန်ကျွေးကောင်စီမှာတရားစွန့်နေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွေချုပ်ဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါပြီ။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မတ်တင်ကြီးထိုင်းနဲ့တူညင်ညာပေးတော့မှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနာဆင်ရမယ့်သတင်းလွှာမှာတော့လက်စားမှုနဲ့ယာရုကဖယ်ရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစာထိုးခံအပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာအမြင်ဆင်းတင်သွင်းတာနဲ့ပတ်သက်ပြီးဥပဒေအတိုင်းအဝိုင်းမှာဘယ်လိုအမြင်တွေရှိနေပါသလဲ
။အမြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှင်းနေမျိုးခံလာဦးပဲကြားတော့ဘူအားဖြင့်ကြိုက်တယ်
တရားလွတ်တော်ရှင်နေကြီးဦးချင်းမြင့်ပြောသွားတာပါသတင်းပြေဆုံးကိုနောက်ပိုင်းမှနားဆင်ရပါမယ်ဒီသတင်းနဲ့အတူကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွတ်တော်မှာမဲခွဲဆုံးဖြတ်ကြတဲ့အကြောင်းအမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းဝင်ခွန်တွေတိုးမြင့်ကောက်ခံနေတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ခန့်မှန်းကြတဲ့အကြောင်းစရဲစိတ်ဝင်စားဖွယ်သတင်းလွှာတွေကိုတင်ဆက်ပေးမှာပါသတင်းပတ်စင်ကဏ္ဍတွေမှာတော့လူလူကျမ်းမာရေးနဲ့မြမရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုနားဆင်ရဖို့ရှိပါတယ်။သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေမတိုင်ခင်မှာအခုရင်ဆုံးတော့နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်ကြီးထိုက်တို့ကပြောပြပေးပါအောင်ရှင
်။ကုလသမဂ္ဂရဲ့နှစ်ပတ်လည်ထူထူညီလာခံကျင်းပနေချိန်မှာပဲအရှေ့လက်ပိုင်းဒေသမှာအီရန်နိုင်ငံရဲ့ဩဇာရှိန်ဝါနဲ့လူအမျိုးများတည်ချေစေတဲ့လက်နက်တွေမပြန့်ပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလွန်ကျွေးကောင်စီမှာသမ္မတဒေါ်နယ်ထရန့်ကဥက္ကဋ္ဌဖြစ်ဦးဆောင်ပြီးတရားစွဲနေပွဲတစ်ခုကျင်းပနေပါတယ်။ရန်လိုတဲ့လောရက်တွေရှိနေသမျှအီရန်ဆိုရကိုဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထူထူညီလာခံမိန့်ခွန်းမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲသမ္မတထရန့်စွဲနေပွဲကျင်းပနေတာပါ။သမ္မတထရန့်ကတော့အီရန်နိုင်ငံဟာနေနီရှင်းနိုင်ငံတွေနယ်နိမိတ်တွေနဲ့အချုပ်ချာအာဏာကိုလေးစားလိုက်နာမှုမရှိသလိုအီရန်နိုင်ငံရဲ့ကျော်ဝါးတဲ့အရေးမြစ်တွေကိုလည်းကိုချိုးအတွက်သုံးဆွဲနေပြီးအရှိလေပဲနဲ့တခြားဒေသတွေမှာမတည်ငြိမ်မှုတွေပြန့်နှံ့အောင်လှုပ်ဆောင်နေတဲ့အကြောင်းနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထရီညီလာခံမိန့်ခွန်းမှာပြောဆိုသွားပါတယ်။သူလက်ထက်မှာနှုတ်ထွက်ထားခဲ့တဲ့အီရန်ရဲ့နျူကလ িয়ার လုပ်ငန်းတွေအဆုံးသတ်ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်အရလည်းအီရန်ခေါင်းဆောင်တွေအတွက်သာအကျိုးဖြစ်တွန်းခဲ့ကြောင်းနဲ့အကြမ်းဖက်ဝါဒီတွေမတည်ငြိမ်မှုတွေကိုထောက်ပံ့မှုအပြင်ဆီးရီးယားနဲ့ယေမန်နိုင်ငံတွေမှာတပ်ဖြတ်မှုတွေကျူးလွန်မှုအီရန်နိုင်ငံဟာစစ်အုံစီကို40ရာခိုင်နှုန်းနီးပါးတိုးမြှင့်ခဲ့ကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာပါ။အီရန်ရဲ့နျူကလ িয়ার ဆိုင်ရာသဘောတူညီချက်အရရှော့ပေါ်ပေးထားတဲ့ပိတ်ဆို့တံခတ်မှုတွေကိုပြီးခဲ့တဲ့လတည်းမှာပဲအမေရိကန်ကပြန်လည်ချမှတ်ထားသလိုနောက်ထပ်အရေးယူတံခတ်မှုတွေကိုလည်းနိုဝင်ဘာလ5ရက်နေ့နဲ့နောက်ပိုင်းမှာထပ်မံချမှတ်သွားဖို့ရှိကြောင်းလည်းပြောဆိုထားပါတယ်။အီရန်သမ္မတဟာဆန်ရူဟာနီကတော့ဘယ်နိုင်ငံကမှဆွေးနွေးညီနိုင်မှုအတင်းအကျပ်ဖိအားပေးလို့မရနိုင်တဲ့အကြောင်းကုလသမဂ္ဂထူထူညီလာခံမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမိတင်သွင်းခံထားရတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာအကြမ်းဖက်ခဲ့ပါတယ်လို့စွပ်စွဲထားတဲ့အမျိုးသမီးကိုမေးမြန်းဖို့အတွက် Arizona ပြည်နယ်ကအစိုးရရှေ့နေတူကိုအထက်လွှတ်တော် Republican အမတ်တွေကငှားရမ်းလိုက်ပါတယ်။အမျိုးသမီးရှေ့နေ Rachel Mitchell ဟာဆိုရင်လိင်မှုဆိုင်ရာမှုကင်းတွေကိုတရားစွဲဆိုတဲ့အတွေ့အကြုံဆယ်စုနှစ်တင်တဲ့အချိန်ရှိတဲ့ကျွမ်းကျင်ရှေ့နေတူဖြစ်တယ်လို့အထက်လွှတ်တော်ကော်မတီဥက္ကဋ္ဌချက် Grassley ရဲ့ရုံးကသတင်းထုတ်ပြန်ချက်မှာပြောဆိုထားပါတယ်။ Phoenix မြို့ Marie Cooper ခရိုင်ရှင်းနေရုံမှာတာဝန်ထမ်းဆောင်နေတဲ့ Michelle ကလိင်မှုဆိုင်ရာမှုကင်းတွေနဲ့အိမ်တွင်အကြမ်းဖက်မှုတွေကိုဆောင်ရွက်တဲ့အထူးအမှုတွေဌာနရဲ့အကြီးအကဲလည်းဖြစ်ပါတယ်။ဆယ်ကျော်သက်အရွယ်တုန်းက Kavanaugh ရဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်တာခံခဲ့ရပါတယ်လို့စွပ်စွဲထားတဲ့ Christine Blasey Ford ကိုမေးမြန်းဖို့အတွက် Republican တွေကအမျိုးသမီးတဦးကိုငှားရမ်းဖို့ဖြစ်လာရတဲ့အကြောင်းကတော့လွှတ်တော်ကော်မတီက Republican နေအားလုံးကအမျိုးသားတွေကြီးဖြစ်တာကြောင့်ပုဂ္ဂိုလ်ရေးအရာဘက်လိုက်တယ်ဆိုတဲ့အနေအထားမဖြစ်အောင်ရှောင်ရှားနိုင်ဖို့ဖြစ်ပါတယ်။ဆွဆွဲချက်နဲ့ပတ်သက်ပြီးတရားသူကြီး Kavanaugh နဲ့ Ford တို့ရဲ့ကြားနာပွဲကျင်းပဖို့နှစ်ရက်လောက်အလိုမနစ်အင်္ဂါနေ့မှာတော့ပါတီကြီးနှစ်ရက်ကအထက်လွှတ်တော်အမတ်တွေကြားအခြေတင်ဖြစ်မှုကပိုပြီးတင်းမာလာပါတယ်။အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell က Democrat တွေဟာအတိမပြုတ်နိုင်တဲ့ဆွဆွဲချက်တွေနဲ့ Kavanaugh ကိုအပြစ်ပေးနိုင်ဖို့နာမည်ဖြတ်ဖို့ကြိုးစားနေတာလို့ဆွဆွဲပါတယ်။ Democrat တွေကလည်း Republican တွေက Ford ကိုနှိမ်ချဆက်ဆံတယ်လို့ပြန်လည်ဆွဆွဲထားပါတယ်။
မြောက်ကိုရီးယားကောင်ဆောင်ခင်ဂျွန်ဟွန်းနဲ့ဒုတိယကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုးရတာဝန်ရှိသူတွေစီစဉ်နေကြောင်းသမ္မတဒေါ်နယ်ထရန့်ဒီနေ့ပဲပြောလိုက်ပါတယ်။ သေးစိတ်ကိုတော့မချခင်ကြီးညာမယ်လို့လည်းပြောဆိုခဲ့တာပါ။မြောက်ကိုရီးယားခေါင်းဆောင်နဲ့ထပ်မံတွေ့ဆုံမဲ့အကြောင်းကိုတော့နယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာသမ္မတထရန့်ပြောဆိုလိုက်တာဖြစ်ပါတယ်။နေရဲ့အထူးချမ်းနဲ့ထိပ်သီးတွေ့ဆုံမဲ့နေရာကိုတော့မချခင်ကြီးညာမှာဖြစ်တဲ့အကြောင်းလဲသတင်းတောက်တွေကိုပြောခဲ့တာပါ။ကောင်းမွန်တဲ့အခြေအနေဖြစ်ပေါ်တဲ့ထိပ်သီးတွေ့ဆုံမှုအောင်မြင်အောင်အပြင်းထန်ကြိုးပမ်းနေကြောင်းမချခင်တွေ့ဆုံပြစ်မယ်လို့မျှော်လင့်ကြောင်းလဲနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုက CBS သတင်းဌာနကိုဒီနေ့ပဲပြောဆိုထားပါတယ်။ရှီလာအော်တိုဘာလာလောက်မှာဖြစ်ကောင်းဖြစ်နိုင်တယ်လို့ဒီနောက်ပိုင်းမှာဖြစ်နိုင်ကြောင်းလဲပြောဆိုခဲ့တာပါ။မြောက်ကိုရီးယားနဲ့ဆက်ဆံရေးထိုးထွင်းမှုရရှိလာနေပြီးကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေရောပါလာတဲ့အပေါ်မှာတော့သမ္မတထရန့်ကမနေ့ကကုလသမဂ္ဂထွေထွေညီလာခံမှာကုံယူပြောဆိုခဲ့ပါတယ်။မစ်ဆိုင်တုံးပြစ်လွတ်မှုတွေမတွေ့ရတော့သလိုနျူကလ িয়ার ဆန်တက်မှုတွေရပ်ဆိုင်ပြီးစစ်ဖက်ဆိုင်ရာအဆောက်အဦတွေလည်းမြောက်ကိုရီးယားကဖျက်သိမ်းခဲ့တဲ့အကြောင်းမင်းငုံးထဲမှာထပ်သွင်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းဆက်လက်လှုပ်ဆောင်စရာတွေအများအပြားရှိနေဆဲဖြစ်ပြီးနျူကလ িয়ার ဖျက်သိမ်းရေးအကောင့်ထဲပေါ်လာတဲ့အထိပိတ်ဆို့တံခတ်မှုတွေကိုအမေရိကန်ကဆက်လက်ချမှတ်ထားမှာဖြစ်တဲ့အကြောင်းလည်းသမ္မတထရန့်ကပြောဆိုခဲ့တာဖြစ်ပါတယ်။
မြောက်ကိုရီးယားအပေါ်တခြားလုံးသဘောထားတင်းမာခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကအခုတော့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။မနေ့အင်္ဂါနေ့ကုလသမဂ္ဂအထွေထွေညီလာခံမှာဂျပန်ဝန်ကြီးချုပ်အာဘေကအခုလိုမှတ်ချက်ပေးလိုက်တာပါ။ထိပ်သီးဆွေးနွေးပွဲတွေဖြစ်လာရင်တော့မြောက်ကိုရီးယားဘက်ကပြန်ပြီးဆွဲထားတဲ့ဂျပန်အရက်သားတွေအရေးဆဲစုနှစ်နဲ့ချီအငင်းပွားနေတာကိုဖြေရှင်းနိုင်ဖို့အဓိကဦးစားပေးမယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောပါတယ်။ထိပ်သီးဆွေးနွေးပွဲကျင်းပနိုင်ရေးလက်တွေ့စီစဉ်နေတာတွေမရှိသေးတဲ့အကြောင်းမြောက်ကိုရီးယားခေါင်းဆောင်ဘက်ကထိပ်သီးဆွေးနွေးပွဲကျင်းပရေးစိတ်ဝင်စားမှုပြလာဖို့ကန့်လန့်လာတာဖြစ်တယ်လို့လည်းဂျပန်ဝန်ကြီးချုပ်ကပြောဆိုသွားပါတယ်ဂျပန်ဝန်ကြီးချုပ်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့တွေ့ဆုံဆွေးနွေးနိုင်တယ်ဆိုတဲ့ခံမှန်ပြောဆိုချက်တွေကလည်းတိုးလာနေပါတယ်ပြီးခဲ့တဲ့ဇွန်လစင်ကာပူထိပ်သီးဆွေးနွေးပွဲအတွင်းမြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းကရန်ဘက်ဂျပန်နဲ့တွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုပြောဆိုခဲ့တယ်လို့လည်းသတင်းတွေထွက်ခဲ့တာပါတချိန်နဲ့မှာပဲဒီကနေ့ဗုဒ္ဓနေ့မှာတော့ဂျပန်ဝန်ကြီးချုပ်ကအမေရိကန်သမ္မတနဲ့တွေ့ဆုံပြီးကုန်သွယ်ရေးနဲ့ပတ်သက်ပြီးဂျပန်ဘက်ကစိုးရိမ်ချက်တွေကိုဆွေးနွေးကြဖို့ရှိနေပါတယ
်ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ VOA American တံမြန်မာပိုင်းစီစဉ်ရဲ့ပုံထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာအခုအတန်လွှင့်နေတဲ့အချိန်မှာပဲကြားနာနေပါတယ်။ရိုဟင်ဂျာတွေပေါ်လူမျိုးလုံးတပ်ဖြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ plugin အစီအစဉ်တင်ဆက်သူ Greater Van Standard တန်နောက်နိုင်ငံကပြစ်ခတ်လိလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pomper တို့ထွက်ဆိုနေကြတာဖြစ်ပါတယ်။အောက်လွှတ်တော်နိုင်ငံကြီးရဲ့ကော်မတီဥက္ကဋ္ဌ Edrice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချိုးဖောက်မှုတွေဆုံးရှုံးနေတဲ့ရိုဟင်ဂျာတွေဟာပြီးခဲ့တဲ့နှစ်ထဲမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါ။မြန်မာစစ်တပ်ရဲ့ဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်ဆောင်တွေကိုလည်းအရေးယူဖို့လိုအပ်ကြောင်းပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်အစိုးရကဖိအားပေးဖို့လည်းတိုက်တွန်းထားတာပါ။အမေရိကန်ဆိုရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်သတ်မှတ်ထားပေမဲ့နိုင်ငံတကာဥပဒေတွေရပြဋ္ဌာန်းထားတဲ့လူမျိုးတုံးတပ်ဖြတ်မှုဖြစ်သတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေပေါ်လူခွင့်ရေးချုပ်ပေါက်မှုတွေမှာမြန်မာစစ်တပ်ကအဓိကတာဝန်ရှိတဲ့အကြောင်းတင်လာနေမှာပဲအစင်ကန်စာဆောင်ထုတ်ပြန်ထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့နှစ်ဩဂုတ်လကလွန်ကျွန်းရေးကင်းစကန်တွေကိုစီးနှင်းတက်ခတ်ခဲ့တဲ့ARS ဆွေရအုပ်စုကိုမြန်မာလူမျိုးရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာရိုဟင်ဂျာတွေပေါ်စိုးရွားတဲ့လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့အကြောင်းကုလသမဂ္ဂနဲ့အမေရိကန်ပါဝင်နိုင်ငံတကာအသံဝင်ကဆွဆွဲထားကြတာပါမြန်မာစိုးရွားနဲ့မြန်မာစစ်တပ်ကတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာအသံဝင်ကဆွဆွဲနေတဲ့လောက်လူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိတဲ့အကြောင်းနဲ့ကျူးလွန်သူတချို့ကိုလည်းဖော်ထုတ်အရေးယူမှုတွေရှိခဲ့တဲ့အကြောင်းတုံ့ပြန်ပြောဆိုထားကြတာဖြစ်ပါတယ်
အိန္ဒိယနိုင်ငံကရှင်မန်းချက်ကြီးကြီးနဲ့အကောင့်ထဲပေါ်ဖို့ကြိုးပမ်းနေတဲ့ biometric ဇီဝစနစ်နဲ့မှတ်ပုံတင်စရင်ကောက်မဲ့အစီအစဉ်ဟာစင်ရဲသားတွေအကျိုးကျေးဇူးခံရနိုင်ကြောင်းပြောဆိုပြီးတရားရုံးချုပ်ကအတည်ပြုလိုက်ပါတယ်။ဒါပေမဲ့လည်းအခြေတင်ဖြစ်စရာတွေကြုံနေရတဲ့အစီအစဉ်ကရရှိလာတဲ့အချက်လက်တွေကိုအစိုးရကအသုံးပြုရမှာကန့်သတ်ဖို့လဲဆုံးဖြတ်ခဲ့ပါတယ်။ဝေဖန်သူတွေကတော့ ကမ္ဘာမှာအကြီးဆုံးအဆင့်မြင့်ဇီဝစနစ်နဲ့မှတ်ပုံတင်တဲ့အစီအစဉ်ကြောင့်ပုဂ္ဂိုလ်ရေးလွတ်လပ်ခွင့်ချိုးဖောက်မှုတွေ၊သတင်းအချက်အလက်ခိုးယူမှုတွေ၊အစိုးရကစောင့်ကြည့်ထောက်လှမ်းမှုတွေနဲ့စီးရင်သားတွေရဲ့ခံစားခွင့်တွေဆုံးရှုံးနိုင်ကြောင်းထောက်ပြကြပါတယ်။ဒါပေမဲ့လည်းအိန္ဒိယနိုင်ငံသားတန်ပေါင်း1200ရဲ့မျက်ကြည်လှော်နဲ့လက်ပွေတွေအပါအဝင်ဇီဝအချက်လက်တွေကိုစုဆောင်းမဲ့ ETHAR လို့အမည်ပေးထားတဲ့အစီအစဉ်ဟာအခြေခံဥပဒေပြဋ္ဌာန်းချက်တွေနဲ့ကန့်ညီပြီးနွမ်ဘာသူတွေကိုအထောက်အကူဖြစ်နိုင်ကြောင်းတရားရုံးချုပ်ကဒီကနေ့ပဲဆုံးဖြတ်လိုက်တာပါ။ဒါပေမဲ့လည်းအစိုးရကရည်ရွယ်ထားသလိုကနန်း12လုံးပါဝင်တဲ့မှတ်ပုံတင်နံပါတ်ကိုဗန်စင်းဖွင့်တာ၊မိုဘိုင်းလက်ကင်ဖုန်းသုံးတာ၊ကျောင်းတွေကောလိပ်တွေဝင်ခွင့်လျှောက်တာမှာမဖြစ်မနေဖြစ်ဆွတ်ဖို့တတ်မှတ်ချက်ကိုတော့တရားသူကြီး၅ဦးပါတရားရုံးချုပ်ကပယ်ချခဲ့ပါတယ်။တရားရုံးဆုံးဖြတ်ချက်ကိုတော့အတိုက်အခံကွန်ဂရက်ပါတီကချိုးဆိုပါတယ်။အိန္ဒိယနိုင်ငံမှာဂျားပွဲစားတွေကနေအကြံအဖန်လောက်ရတွေကိုရှင်းလင်းဖို့ရင်မောင်းလိုင်စင်းတဲ့ဗန်းစင်းတွေလိုအထောက်အထခိုင်ခိုင်မာမာမရှိတဲ့စင်ရွယ်နံပါတ်သူတွေကိုအစိုးရကအစအစာနဲ့လောင်စာဆီထောက်ပံ့မှုတွေလိုခန်းစားခွင့်တွေပေးအပ်တာမှာတကယ်လိုအပ်သူတွေလက်ထက်ရောက်ဖို့ရည်ရွယ်ပြီး biometric ဇီဝစနစ်နဲ့မှတ်ပုံတင်ဆင်းကောက်မဲ့အစီအစဉ်ကိုလွန်ခဲ့တဲ့ဆယ်နှစ်လောက်ကတည်းကစတင်ခဲ့တာဖြစ်ပါတယ်
။မလေးရှားနိုင်ငံမှာရင်းနှီးမြှုပ်နှံမှုဘဏ်လုပ်ငန်းကြီးကနေဒေါ်လာသန်းပေါင်းထောင်ချီငွေလွှဲသုံးစားမှုနဲ့ဆက်နွယ်ပြီးဝန်ကြီးချုပ်နာဂျီရာဇာရဲ့ဇနီးဖြစ်သူကိုအောက်ရီလိုက်စားမှုတပ်ဖြည့်အေဂျင်စီကဒီနေ့ထပ်မံစစ်ဆေးမေးမြန်းပါတယ်။၃လအတွင်းဒုတိယအကြိမ်စစ်ဆေးမေးမြန်းခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းရဲ့ဇနီးဖြစ်သူရော့စမာမန်ဆူဟာခင်မွန်းတယ်လို့ပဲရာဇဝတ်ကြောင်းနဲ့အရေးယူခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။နိုင်ငံပိုင် 1MTP ဘဏ်လုပ်ငန်းကနေငွေကြေးအလဲသုံးစားမှုငွေမွေးခွာချမှုတွေနဲ့ဆက်နွယ်ပြီးတရားစွဲခံထားတဲ့ဝန်ကြီးချုပ်ဟောင်းကတော့သူ့မှာအပြစ်မရှိတဲ့အကြောင်းပြောဆိုထားပါတယ်
။ပြီးခဲ့တဲ့သတင်းဖတ်တုန်းကအသေးအတန်နာမကျန်းဖြစ်ပြီးကွယ်လွန်သွားတဲ့ဗီယက်နမ်သမ္မတထရန်ဒန်ကွိုင်းကိုအောက်မေ့ဘွယ်အထိမှ2ရက်သတ်မှတ်လိုက်ပါတယ်။ဗီယက်နမ်အလံလွှမ်းထားတဲ့ခေါင်းတလားရှိတဲ့ဟနွိုင်းမြို့ရဲကဇာပနကျင်းပရာနေရာမှာပြည်သူတွေတန်းစီကာရဝပြုနေကြပါတယ်။ကွယ်လွန်သွားတဲ့သမရအအတွက်ပြည်သူတွေဝမ်းနည်းပူဆွေးကြပါတယ်။ကွယ်လွန်ချိန်မှာတော့သမရထရန်ဒန်ကွန်းရဲ့အသက်က62နှစ်ရှိပါပြီ။ကြာသပတေးနေ့မှာတော့သမရရဲ့မွေးရက်မြောက်ပိုင်းနင်ပင်ပြည်နယ်ကကြေးရွာမှာမြုပ်နှံမှာဖြစ်ပါတယ်။နှစ်ရက်ကြာတနိုင်ငံလုံးအောက်မေ့ပူဆွေးတဲ့နေ့တွေမှာတော့တီးမုတ်ကခုံမှုဖျော်ဖြေပွဲအလုံးကိုရက်ဆိုင်ထားပါတယ်ရှင်။
ဟုတ်ဒူးနေညပိုင်းထိတဲရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်သိငင်ထိုက်တို့ပြောပြပေးခဲ့တာပါအခုထုတ်လွှင့်ပေးနေတဲ့ VOA Radio စီစဉ်တွေကို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာနားဆင်နိုင်တယ်လို့ VOA Facebook ဆာမျက်နှာ VOA Burmese News ကနေလည်းအခုထုတ်လွှင့်နေတဲ့ဒီပိုင်းထဲမှာပဲနားဆင်နိုင်ပါတယ်အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိတဲရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်လက်စားမှုနဲ့ယာရုကဖေရှားခံထားရတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာအစားထိုးခန့်အပ်ဖို့ဒီကနေ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ကအမည်စရင်တင်သွင်းခဲ့ပါတယ်။ခန့်အပ်ဖို့တင်သွင်းခံရသူအမျိုးသမီးဥပဒေချုပ်ဟာပြည်ထောင်စုရှေ့နေချုပ်ယုံကအငြင်းစားညွန့်ကြားမှုဖြစ်တယ်လို့လွှတ်တော်မှာတင်ပြခဲ့ပါတယ်။ဒီလိုခန့်အပ်ဖို့အမည်စရင်တင်သွင်းတာနဲ့ပတ်သက်လို့ဥပဒေအတိုင်းဝိုင်းမှာအမည်အမျိုးမျိုးရှိနေတာကို VOA သတင်းတောက်မတ်မီခါကစူးစီးတင်ပြပေးထားပါတယ်။
လက်လက်နေတဲ့ရန်ကုန်တိုင်းဥပဒေချုပ်နေရာမှာခန့်အပ်ဖို့အတွက်ဒီကနေ့ကျင်းပတဲ့ရန်ကုန်တိုင်းလွှတ်တော်မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကအမည်စရင်တင်သွင်းခဲ့တာကို
တိုင်းဒေသကြီးလွှတ်တော်ကြီးသဘောတူညီချက်ရယူရတဲ့ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ကရန်ကုန်တိုင်းဒေသကြီးလွှတ်တော်ဥက္ကဋ္ဌံတို့ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့25ရက်9လ2018ရက်စွဲမှာစာမတ်3မြေဆောင်5ရက်စီ5ကျေးဇူးမြေဆောင်စီမံဖြစ်ပြပူလာပါတယ်။မိယာတော်ခင်မျိုးကြီးအဖမိယာဒုတိုက်ခေါ်ဦးအောင်တိုက်နိုင်ငံသားစစ်တေးကပြအမှတ်ကတော့ကိုမြေဆောင်မာယာမနိုင်တုံရနှစ်နှစ်လားတိတိအဆိုပါထုတ်ပြရဲ့ကိုရေးမှတ်တမ်းကိုထွတ်တော်ကုဆယ်များထံဖြန့်ဝေထားပြီးဖြစ်ပါတယ်
။အမည်စရင်တင်သွင်းထားသူနဲ့ပတ်သက်လို့ကန့်ကွက်လို့တဲ့လွှတ်တော်ကိုယ်စားလှယ်တွေအနေနဲ့ကန့်ကွက်လို့တဲ့အကြောင်းကိုလွှတ်တော်ရုံးကိုတင်ပြရမယ်လို့လည်းလွှတ်တော်ဥက္ကဋ္ဌကကြေညာထားပါတယ်ရန်ကုန်တိုင်းဥပဒေချုပ်အနေနဲ့တာဝန်ထမ်းဆောင်ခဲ့တဲ့ဦးဟန်ထူးဟာပြီးခဲ့တဲ့ရက်ပိုင်းကအာဂရီလိုက်စားမှုပုံမှန်နဲ့အေးအေးယူခံရတာကြောင့်လက်ရှိမှာတာဝန်ကနေခံရပြီးအမှုရင်ဆိုင်နေရပါတယ်ဟာတာတယုတ်ဆောင်အောင်ရဲထွေအသက်ခံရမှုမှာတန်တရာရှိသူတွေကိုပြန်လွှတ်ဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူးနဲ့အတူတိုင်းဒေသကြီးဥပဒေအရာရှိနဲ့ရန်ကုန်အရှေ့ပိုင်းခရိုင်ဥပဒေအရာရှိတွေစုစုပေါင်း6ဦးကိုလက်စားမှုနဲ့အရေးယူခဲ့တာဖြစ်ပါတယ် တရားလွတ်တော်ရှိနေဦးကြည်မြင့်ကတော့တိုင်းဥပဒေချုပ်အစ်စ်အနေနဲ့ကြီးမားတဲ့စိန်ခေါ်မှုတွေရှိလာမယ်လို့သူကဆိုပါတယ်
။ NLD တွေကဟာတကယ်ကိုကြွန့်ကျင်တဲ့ရှေ့နေတွေဖြစ်စေအပြင်လောကဖြစ်စေအဲ့လိုအပြင်လောကကနိုင်ငံရေးအမြင်ရှိတဲ့ရှေ့နေမျိုးခန့်လာဦးပဲဆရာတော့ဘူအားဖြင့်ကြိုက်တယ်အမျိုးသမီးအမျိုးသားဆိုတာတော့မဟုတ်ပါဘူးဘာလို့ဘာလို့မကြိုက်လဲခုနကဆရာပြောလို့ပဲစစ်အာဏာရှင်အောက်မှာအပိုးကျိုးလာတဲ့အမြင်ဟောင်းရှိတဲ့လူတွေကိုဆရာမကြိုက်ဘူးပေါ့နော
်ဥပဒေချုပ်အစ်စ်အနေနဲ့ဝေဖန်ခံနေရတဲ့လက်ရှိတရားရေးကိုဘယ်လိုတည့်မတ်အောင်ထိမ့်မလဲဆိုတာနဲ့ပတ်သက်ပြီးတရားလွှတ်တော်ရှေ့နေဦးရောဘတ်စန်းအောင်ကတော့အခုလိုပြောဆိုခဲ့ပါတယ်
တော့သူနဲ့ပတ်သက်လို့ကျောသမပြူရလာအောင်စန္ဒမူနာထားရလာအောင်သူ့ရဲ့ဆောင်ရွက်ချက်ကဥပဒေဝန်ထမ်းအဖြစ်နဲ့တာဝန်ထမ်းဆောင်ခဲ့တာကလွင်တခြားဘာမှကျွန်တော်တို့မကြားသိရဘူးအဲ့တော့ကျွန်တော်တို့ကတော့အားမရဘူးပေါ့ဗျာသူတနည်းလောက်တော့စောင့်ကြည့်ရတော့မှာပေါ့ခံပြီးမှတော့ဘာတတ်နိုင်မလဲ
ဥပဒေချုပ်ဟောင်းနဲ့ဥပဒေအရာရှိတချို့ကိုလက်ဆောင်မှုနဲ့အရေးယူလိုက်တာကြောင့်တရားစီရင်ရေးအပေါ်လူလူရဲ့ယုံကြည်မှုပြန်ရလာနိုင်စေမယ့်အစာပြိုးလှုပ်ဆောင်မှုအဖြစ်ဥပဒေပညာရှင်တွေကကြိုဆိုကြပါတယ်။ဒါပေမဲ့လည်းအစ်တတော်ဝင်ယူမဲ့ယုံရင်းနေတဲ့တရားရေးယုံကြည်မှုအားနည်းနေတဲ့တရားစီရင်ရေးမှုကင်းတွေမကြခဏဖြစ်လာနေတဲ့လူပေါင်းစုံနေထိုင်နေတဲ့ရန်ကုန်တိုင်းဒေသကြီးမှာတရားရေးကိုတည်မတ်အောင်ထိမ့်သိမ်းဖို့အခက်ခဲတွေရှိနေသေးတယ်ဆိုပြီးတုံသက်ပြောဆိုနေကြပါတယ်ရှင်
။မမေခသတင်းပေးပို့ထားတာပါ။အခုဆက်ပြီးနားဆင်ရမယ့်သတင်းလွှမ်းမှာတော့အမေရိကန်နဲ့တရုတ်ကြားအပြန်အလှန်သွင်းကုန်ခွန်တွေတိုးမြင့်ကောက်ခံနေကြတဲ့ကုန်သွယ်ရေးစစ်ပွဲအတွင်းအရှေ့တောင်အာရှနိုင်ငံတွေရဲ့စီးပွားရေးမှာတော့အမျက်ထွက်နိုင်တယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကခန့်မှန်းထားပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့လက်ရှိအခင်းချင်းအရတော့အမျက်ထွက်နိုင်တဲ့အလားအလာနေပါတယ်လို့လည်းတုံသက်ကြပါတယ်။မတ်သိငိထိုင်စူးစီးတင်ပြထားတာပါ။
အမေရိကန်ဘက်ကတရုတ်သွင်းခုံတွေအပေါ်အခွန်တိုးကောက်ပြီးတရုတ်ဘက်ကလည်းလက်တုံပြန်လိုက်တဲ့အမေရိကန်တရုတ်ကုန်သွယ်ရေးစစ်ပွဲကြောင့်လာမယ့်နှစ်မှာတရုတ်ရဲ့ပြည်တွင်းအသင်းထင်ထုတ်လုပ်မှု GDP ကျသွားမယ်လို့အာရှဖွံ့ဖြိုးရေးပိုင် ADB ကဒီကနေ့ခန့်မှန်းချက်မှာဖော်ပြပါတယ်။ဒါပေမဲ့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲမှာအရှေ့တောင်အာရှအာဆီယံနိုင်ငံတွေရဲ့စီးပွားရေးမှာအမျက်ထွက်နိုင်တယ်လို့ ADB ရဲ့အကြီးအကဲစီးပွားရေးပညာရှင်ဂျိုးဆက်ဇဘက်ဂလစ်က VOA ကိုပြောပါတယ်။
But on the other side, if part of this trade is redirected,
တပ္ပမလည်းဒီကုန်သွယ်ရေးစစ်ပွဲကြောင့်ဒေတာရင်းကနိုင်ငံတချို့အတွက်တော့တမျိုးတပုံဖြစ်သွားနိုင်ပါတယ်။အရှေ့တောင်အာရှနိုင်ငံများအာဆီယံစီးပွားရေးမှာတော့အမျက်ထွက်လာနိုင်တယ်လို့သူကပြောဆိုသွားတာပါ။တရုတ်နဲ့အမေရိကန်ကြားအပြန်အလှန်သွင်းကုန်တွေအပေါ်အခွန်တိုးကောက်တာကြောင့်နှစ်နိုင်ငံပို့ကုန်တွေဈေးကြီးသွားစေတာပါ။တရုတ်အနေနဲ့နိုင်ငံတွင်းကကုန်ထုတ်လုပ်ငန်းတွေကိုတခြားနိုင်ငံတွေကိုပြောင်းရွှေ့လာနိုင်တယ်လို့ခန့်မှန်းထားကြပေမဲ့မြန်မာနိုင်ငံကိုရောက်လာတဲ့အလားအလာကရောရှိပါသလားစီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူးထွန်းကတော့လက်ရှိမြန်မာနိုင်ငံရဲ့အခင်းအကျင်းကမကောင်းသေးဘူးလို့သုံးသပ်ပါတယ
်ဒီကလည်းဒီဒီဆက်မှာဒီတင်ရတဲ့တော့ဘာသာရေးအပေါ်များမကောင်းဘူးနော်တော့ဒီမှာလည်းဒီမှာဆရာပြန်ကြည့်ရတာကဒါရေးရှိနေဒီနေ့ရဲ့ဘိုင်းမှာတကယ်ဆိုဒီဘိုင်းတည်ရတယ်ချာတော့နော်အဲ့လိုပြောနေတာကျွန်တော်တို့ကလည်းရှိရှိနေပါတော့။ဒီတော့ကင်းကင်းမကောင်းပါဘူး။ကင်းကင်းကောင်းမယ်ဒီနေ့ထောက်ကောင်းတော့ဒီခုနရှေ့လာနေနေတာလည်းရှိပါတော့
။လက်ရှိမှာတော့တရုတ်အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်မြန်မာကျပ်ငွေဈေးကျသွားတာကတိုက်ရိုက်တက်ရောက်မှုဖြစ်တယ်လို့လည်းသူကသုံးသပ်ပါတယ်။မြန်မာလေယာထွက်ကိုအများစုတင်းပို့နေရတဲ့တရုတ်နိုင်ငံမှာအခက်တွေ့လာတဲ့အခြေအနေကြောင့်မြန်မာအပေါ်မှာတက်ရောက်မှုရှိနေပေမဲ့လည်းအခွင့်အလန်းလဲရှိတယ်လို့ဒေါက်တာဆုထွန်းကပြောပါတယ
်။ဟာရင်းဘုရားလည်းကျွန်တော်ကလည်းလက်ကလည်းဆင်ဒီကဆက်ကုန်ပြီပေါ့နော်။ဆရာဘာလို့လဲ60တိုင်းလုံးကြောက်ပါပေါ့နော်။ရောင်းကြည့်တယ်ကုလားတော့ဒီကိစ္စကိုပြောတာပေါ့နော်။ဒီစီရရင်မပေါင်းရအောင်လည်းကျွန်တော်တို့ကဒါဒီလိုကြားရနေနေချာဆင်းတာပေါ့နော်။ဒါကမှကျွန်တော်ဒီလိုကြောင်းကြောင်းရတယ်။ဒါရင်းကြောင့်ဒီမှာဒေါ်လာတင်ချင်းကျွန်တော်တို့ပြန်ဝင်နေတယ်ကောအဲ့ဒီလိုရမှာကျွန်တော်တို့ကဟိုကနေလာမှုဖြစ်တယ်။အမျိုးနဲ့ဒီတော့ကျန်တဲ့ကျွန်တော်ကြားရမှာနော်။ဘဝမျိုးရတဲ့အခါကျရင်ကြားရလို့ရှိတယ်။ဒါကြောင့်ဒီကနေ့ဒီမှာတော့ဒီလိုနဲ့အမေရိကန်ဆက်ပေါ်မှာကျွန်တော်ခံရတဲ့အခါကြားရတယ်။နောက်တစ်ချက်တော့ကျွန်တော်ကမတော်လို့တင်တာဟိုကဒါကကိုယ်ပိုင်ရချင်းဒီလိုပြည့်ရအောင်ရှိရင်ကျွန်တော်ရဲ့အချို့ကိုဒီလိုပြည့်ပြည့်ရတော့အမေရိကန်ဟာအကုန်ပြန်သွားတယ်ဒါခါးကြီးခဲ့ယူ
မြန်မာကျပ်ငွေဈေးကျနေတဲ့အခြေအနေကတော့ အခုအခါဒေါ်လာအရောင်းအဝယ်တချို့ကိုဖမ်းဆီးတဲ့သတင်းထွက်လာပြီးတဲ့နောက်အနည်းငယ်ပြန်ပြီးတော့တည်ငြိမ်လာတဲ့အနေအထားမှာရှိနေပါတယ်ရှင်
။မတ်သိငီထိုက်ပါရှင်။အခုဆက်ပြီးတော့ကမန်လူမျိုးအမိခံမှတ်ပုံတင်လုပ်ပေးတဲ့ကိစ္စရခိုင်လွတ်တော်မှာမဲခွဲဆုံးဖြတ်တဲ့အကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောင်နီမော်ကြီးရွာမှာတိုင်းရင်းသားမဟုတ်တဲ့မွတ်စလင်တွေကိုကမန်တိုင်းရင်းသားလူမျိုးအမိခံနိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတယ်ဆိုတော့ဆွဆွဲချက်တွေထွက်နေပြီးဒီကိစ္စပြန်လည်စီစစ်ဖို့နဲ့မှားယွင်းထုတ်ပေးတဲ့ကိစ္စရုပ်သိမ်းပေးဖို့ပြည်အောင်စုအစိုးရကိုတိုက်တွန်းရေးရခိုင်ပြည်နယ်လွှတ်တော်ကမဲခွဲအတည်ပြုလိုက်ပါတယ်အခုကြောင်နီမော်ကြီးရွာမှာတော့နိုင်ငံသားစီစီရေးကတ်ပြုလုပ်တာကိုရပ်ဆိုင်ထားပြီးဒီကိစ္စကိုပြည်ထောင်စုအဆင့်ကနေစစ်စစ်သွားမယ်လို့လဲဆိုပါရယ် VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါရယ
်ဟုတ်ကဲ့ပါရံပြဲမြို့နယ်ကြောင်းနေမော်ကြီးပါမှာမှတ်ပုံတင်ထုတ်ပေးနေတာတွေကိုပြန်လည်စစ်စစ်ဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းကြောင်းဆိုရခိုင်ပြည်နယ်လွှတ်တော်စည်းဝေးမှာမဲခွဲဆုံးဖြတ်ခဲ့တာနဲ့ပတ်သက်လို့လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းက VOA ကိုပြောပါရယ်
နာမည်နဲ့တောင်းနေမှာကြည့်ပါမှာပင်ဒီယိုကိုကမာဒီမျိုးဆိုပြီးတော့မှနိုင်ငံသားစီစီကပြတဲ့ထုတ်ပြန်ရပါတယ်လို့နာမည်နဲ့ဆက်တူကိုယ်တည်းဥဒါမောင်ဦးကနေပြီးတော့မှအစိုးရတင်သွင်းပါတယ်အဲ့ဒီအစိုးရကဆက်တူကိုယ်တည်းသုံးဦးကဆက်ဆံဆွေးနွေးပါတယ်အစိုးရအဖွဲ့ကတော့ဟာဒီကိစ္စနဲ့ပတ်သက်လို့ပြည်ထောင်စုကလည်းပြန်ပြီးတော့မှမှန်းရင်းသာထုတ်ပြန်ခဲ့တာများလားဆိုပြီးတော့မှပြန်စစ်မှဖြစ်တဲ့ကြောင့်တော်မှတ်တာအဖြစ်ထားပေးပါလို့ပြောတယ်အဲ့ဒါကြောင့်မနေ့ကတော့တော်မှအဲ့ဒီအစုံနဲ့ပတ်သက်တော့မေးခွန်းဆုံးဖြတ်တဲ့ခါကျတော့ဒီအစိုးရအောင်မြင်သွားပါတယ်ဒီကျွန်တော်တို့ဆက်တော်ကနေပြီးတော့ရခိုင်ပြည်နယ်အစိုးရအဖွဲ့ကိုဒီအစိုးရအောင်မြင်ကြောင်းကိုဆက်လက်ပြဖို့မှဖြစ်ပါတယ
်ပြီးခဲ့တဲ့ဩဂုတ်လကုန်ပိုင်းကနေပြည်တော်လူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကနေကြောင်းနေမော်ကြေးရွာကိုရောက်လာပြီးလူရေစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့ပါတယ်နိုင်ငံသားစစ်ဆေးရေးကထုတ်ပေးခဲ့တဲ့အထက်မှာသူတို့ကသူတို့ရိုဟင်ဂျာလို့ခေါ်တဲ့မွတ်စလင်တွေပါဝင်နေတယ်ဆိုပြီးကန့်ကွက်နေကြတာပါမြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုအတိအမှတ်မပြုခဲ့တယ်လို့ရခိုင်ပြည်နယ်ကမွတ်စလင်တွေလို့တာသုံးနှုန်းနေပါတယ်မွတ်စလင်တွေကိုနိုင်ငံသားစစ်စေးကပြုတ်လုပေးခဲ့တယ်ဆိုပြီးရံပြဲမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ကအစိုးတင်သွင်းခဲ့တာကတော့ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဦးမြတ်ဒန်းကခုလိုဆက်ပြောပါတယ
်အစိုးရရဲ့တင်သွင်းချက်အရဆိုလို့ရှိရင်ဦးရေကျားက1450ဆောက်ရမာက1650 3200ကျော်တာပေါ့အမှန်တရားအမည်နဲ့နိုင်ငံသားစီစီကထုတ်ပြီးဖြစ်ကြောင်းကိုအဲ့အစုံမပါပါတယ်ငိုတကယ်တကယ်ကမာကြည့်လာတော့ရှင်ရနဲ့ပို့စင်မရောက်ရှိတယ်ပြောပါတယ်2015ခုနှစ်နိုဝင်ဘာလအမေစင်းအရာပေါ့နော
်ကြောင်းနေမော်ချေးရွာမှာစည်ရင်ရကမန်တိုင်းတာဥယျာဉ်295ရောက်တာရှိနေပြီနိုင်ငံသားစီစီရေကတ်3000ကျော်ထုတ်ပေးတဲ့ဖြစ်စဉ်ပေါ့ကမန်တိုင်းတာတွေကလည်းကန့်ကွက်ခဲ့ပါတယ်ကြောင်းနေမော်ရွာသားကမန်တိုင်းတာတို့ကခုလိုပြောပါတယ်
အဲ့ဒါလုံးဝလက်ခံလို့မရဘူးကျွန်တော်တို့အနေနဲ့လည်းဆက်လက်ပြီးတော့ဆောင်ရွက်တော့ဦးစီရင်ဘာလို့ဆိုတော့သူကကမန်လီယိုမှမဟုတ်တာကမန်လီယိုဆိုတာကတိုင်းရင်းသားမြို့နယ်စုဝင်တစ်ခုလေ
အခုတော့ကောက်ွက်မှုတွေရှိနေတဲ့အတွက်နိုင်ငံသားစီစီရေးလုပ်ငန်းတွေကိုလောလောဆယ်ရပ်ဆိုင်ထားတယ်လို့ဦးမြတ်ဒန်းကပြောပါတယ်
ဟုတ်လို့ဆိုရဆင်းထားပါတယ်လို့ဒီကြောင့်သူဝင်ကြီးကတော့တင်းတော်ချင်းတွေတခုမှသူပြောလာတော့ဒါဥပဒေနဲ့ CCTV ပြေးခဲ့တာပါဒါပေမဲ့ဒီဟာကိုပြန်ပြီးတော့မှစီစစ်ပြပါမယ်သူမှသူကအဲ့ဒါပြောလာပါတယ်မနေ့ကတော့ဆက်တော်မှဒီအစိုးရအဖွဲ့ကဝင်ကြီးတစ်ပါးကသူတို့ရဲ့သဘောထားကိုပြောတာတော့ဟာတိုင်းနဲ့တင်တဲ့ဒီကလာဘကတူညံမှုတွေလက်ထောက်ညံမှုတွေခေါ်ပြီးတော့မှအမှုတွေ3000ကျော်ပြန်ပြီးတော့မှစီစစ်နေပါတယ်ပြောလာပါတယ
်ဒီကိစ္စပြန်လဲစစ်စစ်ပြီးရှင်းလင်းတင်ပြသွားမယ်လို့လူဝင်မှုကြီးကြပ်ရေးဝန်ကြီးဦးသိန်းစွေကလည်းစက်တင်ဘာ20ရက်နေ့ကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့ပါတယ်။ကြောင်နေမော်ကြေးရွာတွင်နိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့တာနဲ့ပတ်သက်ပြီးကမန်မျိုးရာသုံးသပ်ရေးပါတီနဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ပါတီတို့ကလည်းစက်တင်ဘာလဆက်မှာပြည်ထောင်စုအစိုးရနဲ့ရခိုင်ပြည်နယ်အစိုးရထံမှကန့်ကွက်စာပေးပို့ခဲ့ပါတယ်ခင်ဗျာ
။ဒေါ်ရရှင်များရှင်မြန်မာနိုင်ငံကလူ့ခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့ဆိုရဲဆွဆွဲချက်နဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်စစ်တပ်တာဝန်ရှိသူတွေကိုစုံစမ်းဖော်ထုတ်အရေးယူဖို့တိုက်တွန်းလှုံ့ဆော်မှုတွေထွက်ပေါ်လာနေပါတယ်။စစ်တပ်အပေါ်ဖိအားပေးဖို့ကြိုးပမ်းမှုတွေဟာမြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးကြိုးပမ်းမှုတွေအတွက်ဘလောက်ချီတွန်းအားတွေဖြစ်လာနိုင်ပါလဲ။ပြည်လဲသိမြတ်ရေးကိုရောထိခိုက်နိုင်ပါသလားဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်0932382555ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းပတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေလိုက်အစီအစဉ်ကကြိုဆိုပါရစေရှင်။
VOA ဒိုင်းလီလိုင်းစီစဉ်ကိုအပတ်စဉ်အင်္ဂါနဲ့စနေညတွေမှာတင်ဆက်ပေးနေတာပါစနေညဒိုင်းလီလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်အခုတော့အမေရိကန်နိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်လွန်ခဲ့တဲ့နှစ်80ကျော်ကဒုတိယကမ္ဘာစစ်မှာပါဝင်တိုက်ခိုက်ခဲ့ပြီးအခုအချိန်မှာကွယ်လွန်သွားပြီဖြစ်တဲ့ဘိုဂါလင်မော်ကော်နာကိုသမ္မတဒေါ်နယ်ထရမ့်ကအမေရိကန်စစ်တပ်ရဲ့အဆင့်အမြင့်ဆုံးရဲစွမ်းတပ်တည်ဆိုင်ရာဆုတဆိပ် Medal of Honor ကိုချီးမြှင့်ခဲ့ပါတယ်သူဟာတိုက်ပွဲတွေအတွင်းဒဏ်ရာ9ကြိမ်ရခဲ့ပြီးတော့1945ခုနှစ်ဇန်နဝါရီလမှာတော့ပြင်သစ်နိုင်ငံဟူဆန်မြို့အပြင်ဘက်တိုက်ပွဲမှာအမေရိကန်စစ်တပ်ရှေ့တန်းစခန်းအစွန်ဖျားထိတွားရောက်ပြီးချီတက်လာတဲ့ဂျာမနီတပ်ရှိတဲ့နေရာကိုအမြောက်နဲ့ပစ်ခိုင်းခဲ့တာဖြစ်ပါတယ်သူရဲ့ကြံရစ်တဲ့ဇနီးဖြစ်သူပေါ်လင်းကော်နာကသူ့အစားစုကိုတက်ရောက်ရယူခဲ့ပါတယ်။ Pentagon VOA သတင်းတောက် Color Bab သတင်းပေးပို့ထားတာကိုကိုငိမ့်ညာကတင်ပြပေးပါမယ
်။1945ခုနှစ်ဒုတိယကမ္ဘာစစ်ပြီးကာလမှာသူ့ယောက်ျားဂါလင်မော်ကွန်နာကိုပထမဆုံးတွေ့တဲ့အချိန်မှာဒီပိန်ညောင်ညောင်လူတစ်ယောက်ကိုမျိုးကလူတွေအကြီးအကျယ်ချီးမြှောက်တာတွေဘာကြောင့်လုပ်နေလဲဆိုတာပေါ်လင်းကော်နာနားမလည်ခဲ့ပါဘူး
။ I said the mom ကျွန်မအမေကိုပြောခဲ့တာကဒီအကောင်တသေးလေးကိုချီးလိုက်ပေါင်သူများတွေပြောတဲ့လောက်လဲသူလုတ်ခဲ့မှာမဟုတ်ပါဘူး
။ကန်တာကီပီနယ်ကလေကွင်းအိမ်ထဲမှာသူတို့နှစ်ဦးဟာရိုးရိုးအေးအေးနေသွားခဲ့တာပါ။ဘိုကော်နာဟာပြင်သစ်နိုင်ငံမှာသူစွန့်ဆောင်ခဲ့တာတွေဥရောပနဲ့မြောက်အာဖရိကမှာသူဆင်နွှဲခဲ့တဲ့တိုက်ပွဲတွေအကြောင်းတခွန်းမှပြောမသွားပါဘူး။ဒုတိယကမ္ဘာစစ်အတွင်းစုဒုတိယအများဆုံးရတဲ့စစ်သားဖြစ်ခဲ့ပေမဲ့လည်းသူရခဲ့တဲ့စုတွေကိုအိမ်မှာပြသထားခြင်းမရှိပါဘူး။လူသားကောင်နာကသူ့ညီဝမ်းကွဲပါ
။ They were literally in a cardboard box in his old army duffel.
စစ်သားဟောင်းထဲမှာထည့်ပြီးတော့အကန်းနဲ့ကဗီဒီယိုအောက်ဆုံးထဲမှာထည့်ထားခဲ့တာပါ
။ဘိုကော်နာဟာစုတစိမ့်တွေနဲ့တင်အိမ်ပြန်လာတာမဟုတ်ပါဘူး။စစ်ပွဲရဲ့ဒဏ်ရာတွေကခန္ဓာကိုယ်မှာရောအိမ်မက်တွေထဲမှာပါပြည်နေပါတယ
် He had a place about that big in his hip that
သူရဲ့တင်ပါးမှာလဲဝါးလောက်ရှိတဲ့အဝိုင်းကြီးတစ်ခုရှိပါတယ်တင်ပါးမှာဒဏ်ရာနဲ့ပ
ါသူရဲ့ဒဏ်ရာကြောင့်ပဲဇန်နဝါရီလ24ရက်1945ခုနှစ်မှာသူဟာစစ်မြေပြင်မှာရှိနေရမှာမဟုတ်ပါဘူးဗိုလ်မှူးချုပ်လီကွင်တက်စ်ဂျူနီယာက
He escaped from a hospital essentially
သူကဆေးရုံကနေခွတ်ထွက်ပြီးသူ့တက်စီကိုသွားခဲ့တာပါတစ်ဖက်ကတက်လာတော့သူ့ဘာသာရှေ့တန်းကိုလိုက်သွားခဲ့ပါတယ်
တနက်တလန်းနဲ့ဖုန်းလိုင်းတစ်လိုင်းကိုယူပြီးရှေ့တန်းကိုထွက်သွားခဲ့တာပါဂျာမန်ချင်းလင်တပ်သား600နဲ့တန်ကား6စီးကိုတောင့်ခံထားပြီးနောက်တန်းကအမြောက်ကိုပြစ်ကူတောင်းခဲ့တာပ
ါ So he was out in front of the American lines
American ကစစ်ကြောင်းရဲ့အရှိကိုရောက်နေပြီးဂျာမန်ချင်းလင်တပ်နဲ့10မီတာလောက်ပဲဝေးတော့တာပါနောက်ဆုံးတက်လာတဲ့ထိုးစစ်ကိုချဖို့သူရှိတဲ့နေရာပေါ်အမြောက်တွေပြစ်ခိုင်းခဲ့တာပါ
သူဟာပိန်ညောင်ညောင်ကန်တက်ကီလယ်သမားတစ်ယောက်ထပ်ပို့တယ်ဆိုတာကို American အမြောက်နဲ့ဂျာမန်ဘက်ကပြစ်တဲ့အမြောက်တွေကျတဲ့နေရာမှာသူ့ရဲ့ဖုန်းလိုင်းဟာအထူးရောက်ဆုံးလက်နက်တစ်ခုအဖြစ်ပြခဲ့ပါတယ
်။ On that particular day and that particular moment in time
အဲ့ဒီချိန်အဲ့ဒီနေရာမှာသူဟာအရေးအကြီးဆုံးလူတစ်ယောက်ပါ။သူ့ရဲ့ပြစ်ကူတောင်းမှုတိုက်ပွဲကိုထိန်းချုပ်နိုင်စွမ်းနေကြောင်းအဲ့ဒီနေ့မှာသူ့ရဲ့တပ်ဟာစစ်ပွဲကိုနိုင်ခဲ့ပါတယ
်။သူကွယ်လွန်ပြီးနှစ်20ကြာမှသူ့ရဲ့အမှုထမ်းကောင်းတစ်စိတ်ကနေ Medal of Honor ကိုအဆင့်မြင့်တင်ပေးခဲ့ပါတယ်။ဘိုကော်နာရဲ့စွမ်းရည်ကိုမျက်မြင်တွေ့ခဲ့ရတဲ့ရဲဘော်ရဲဘက်3ယောက်ရဲ့မော်ကွန်းတိုင်မှာတင်းစီထားတဲ့တက်တီကန်ချက်တွေအပေါ်မူတည်ပြီးဆုံးဖြတ်ခဲ့ကြတာပါသူ့ယောက်ျားအသက်89နှစ်မှာတည်ဆုံးသွားပြီးတော့မှယောက်ျားရဲ့ရဲစွမ်းတက်တီပြေဝပုံကိုပေါ်လင်းကော်နာတီးခွင့်ရခဲ့တာပ
ါ Hey was my hero
သူကကျမရဲ့တရေကောင်းမှာကျမသူ့ကိုအရန်ချစ်ခဲ့ပါတယ်ကျမမသိခင်အခုလိုဂုံပြုတ်ခံရတဲ့အတွက်လဲကျေးဇူးအရန်တင်ပ
ါတယ် I get to see this in my lifetime
သူ့ရဲ့စူးတစိတ်ကိုလက်ခံယူတဲ့တစ်ချိန်တည်းမှာသူရင်ထဲမှာတော့ယောက်ျားဖြစ်သူအမြဲရှိနေမှာပါခင်ဗျာ
ကိုငိမ့်ချမ်းပြောပြပေးခဲ့တာပါဒီကနေ့အတွက်သတင်းလွှာတွေကတော့ဒီလောက်ပါပဲရှင်ဒုတိယပိုင်းနိုင်ဝဲမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍမြမရေးသုံးသက်ချက်နဲ့အားကစားသတင်းလွှာတွေကိုစောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြမပိုင်းရဲ့အတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ
ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOE မြန်မာပိုင်းရဲ့2018ခုနှစ်စက်တင်ဘာလ26ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 1953ညလိုင်းဒိုမီတာ32 kHz 1783ညလိုင်းဒိုမီတာ52 kHz 9335တို့ကနေဆက်လိုက်ဆက်တက်ထုတ်လွှင့်ပေးနေပါတယ်ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာမြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်မှာတော့မကူးဆက်နိုင်သောနာတာရှည်ရောဂါတွေကိုရှောင်ကျဉ်ဖို့ဘယ်လိုနေထိုင်သင့်လဲဆိုတဲ့အကြောင်းနဲ့မြန်မာအရေးသုံးသပ်ချက်မှာတော့
While the economy is not doing so well for the individual person, certainly the economy
ကောင်းဆောင်မှုဘေးကျန်နိုင်ချက်ဖြစ်စေတဲ့မြန်မာပြည်ထနာဆိုတဲ့အကြောင်းအရာနဲ့ပတ်သက်ပြီးမြန်မာရေးကျွမ်းကျင်သူ American ပြည်ထောင်စု Georgetown တက္ကသိုလ်ပါမောက်ခ David Steinberg နဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ရပါမယ်။ဒါ့အပြင်အားကစားသတင်းအစီအစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ရပါမယ်။နှလုံးသွေးတိုးနဲ့စီးချိုယောဂါတွေလိုမျိုးတဦးကတဦးကိုမကူးဆက်နိုင်တဲ့ယောဂါဖြစ်ပွားမှုနှုန်းတွေညော့နေသွားဖို့ကျန်းမာရေးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်ရမလဲဆိုတဲ့အတွက်ဆရာဝန်တွေကနေရီကိုတွားပြီးတော့ကျန်းမာရေးဗဟုသုတဖြန့်ဖြူးပေးတာတွေရှိပါတယ်လူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်းစောကတင်ပြထားပါတယ်
ညညအောင်နေထိုင်စားတော့နိုင်ခဲ့မယ်ဆိုရင်နှလုံးသွေးတိုးစီးကျွနဲ့ကင်ဆာရောဂါတွေဖြစ်ပွားဖို့အခွင့်အရေးဟာရာဂိုင်နှုန်းအဖြစ်တည်တည်တသာရောနေတော့မှာဖြစ်ပါတယ်ကိုလက်လှူရှာအားကစားပြုလုပ်ဖို့နေရာတွေဖြစ်ပေါ်လာစေဖို့နဲ့ဘေးရန်နဲ့ကင်းရှင်းတဲ့အစားအသောက်တွေရရှိလာစေဖို့အတွက်သက်ဆိုင်ရာတာဝန်ရှိသူတွေကဖန်တီးလှုပ်ဆောင်ပေးဖို့လိုအပ်ပါတယ်သက်ဆိုင်ရာတာဝန်ရှိသူတွေကိုကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်တစ်ခုဖြစ်ပေါ်လာအောင်ဖန်တီးပေးဖို့တိုက်တွန်းနှိုးဆော်နေတဲ့အချိန်မှာပြည်သူလူထုကလည်းကိုကျန်းမာရေးအတွက်ကိုကိုယ်တိုင်တက်တက်ကြွကြွလှူရှာပေးရမှာပါရနိုင်သမျှအခြေအနေတွေထဲကနေကိုလက်လှူရှာအားကစားမှုကိုဘယ်လိုရအောင်လှုပ်ဆောင်ကြမယ်ဆိုတာနဲ့ကျန်းမာရေးနဲ့မညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရှောင်ကြဉ်ရမယ်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေကိုဘယ်လိုရွေးချယ်စားသုံးရမယ်ဆိုတာတွေကိုသိရှိစေဖို့အတွက်မကူးဆက်နိုင်သောနာတာရှည်ယောဂများသတိပြုလှူရှာမှုရဲ့တဲ့ဘက်ကိုပါဝင်လှူရှာဆောင်ရွက်ခဲ့ကြတယ်လို့စေတုတေသနာဦးစီးဌာနမှညွှန်ကြားရေးမှူးချုပ်ဖြစ်သူဒေါက်တာကျော်စင်တန့်ကပြောပါတယ
်ဒီရဲ့တဲ့ဘက်ပေါ့နော်ဒီ2018ခုနှစ်ရဲ့စက်တင်ဘာလ3ရက်ကနေ9ရက်တွင်မှာဒီ NCD လို့ခေါ်တဲ့မကူးဆက်နိုင်တဲ့နာတာရှည်ယောဂများဒါကကွယ်တိုက်ဖြတ်ရေးရဲ့တဲ့ဘက်ပေါ့နော်အဲ့ဒီအတွက်ကိုဒါဒီကဘာလုံးမှာတက်မှတ်ပြီးလှူရှာနေတဲ့အခါမှာကျွန်တော်တို့ဒီကျမိုင်းနဲ့အားကစားဝန်ကြီးဌာနအနေနဲ့လည်းစေတုပေးသနာဦးစီးဌာနအနေနဲ့ကကျွန်တော်တို့ဒီဘိုးတိုင်းဒေသကြီးသွားမြို့နယ်မှာเนาะကျွန်တော်တို့ဒီပြည်သူလူထုအခြေပြုကင်ဆာရောဂါ registry ပေါ့နော်အဲ့ဒါကင်ဆာရောဂါလူနာများကောက်ယူရေးစီမံချက်ကိုဆောင်ရွက်နေပါတယ်အဲ့ဒီဆောင်ရွက်နေတာနဲ့ဥတွဲပြီးတော့ရွှေရောင်နှင်းစီကင်ဆာဖောင်ဒေးရှင်းကဆရာဝန်ကြီးများနောက်ပြီးတဲ့အခါကျတော့စေတနာရှင်များအားလုံးပူးပေါင်းပြီးတော့ဒီကန်ခုနပြောတဲ့ကုဆက်မကုဆက်နိုင်တဲ့ယောဂများကာကွယ်ရေးရတတပလှုပ်ရှားမှုတွေနဲ့ပူးတွဲပြီးတော့ဒီမြို့နယ်မှာလာရောက်ပြီးတော့ဆောင်ရွက်ခြင်းဖြစ်ပါတယ
်လူလူကြားမှာကျမကြီးနဲ့ညီညွတ်အောင်ဘယ်လိုနေထိုင်စားသောက်ရမယ်ဆိုတဲ့အသိပညာတွေပြန့်နှံ့နေပြီးလက်တွေလည်းလိုက်နာကျင့်သုံးနေကြမယ်ဆိုရင်နှလုံးသွေးတို့စီးကျွနဲ့ကင်ဆာယောဂဖြစ်ပွားမှုတွေနဲ့ရော့ချသွားမှာဖြစ်ပါလေကျမရဲ့နဲ့ညီညွတ်အောင်ဘလူနေထိုင်စားတော့တဲ့မှာတည်းလို့မေးကြည့်တဲ့အခါရွှေအောင်နှင်းစီကစားဖောင်ဒေးရှင်းမှအမှုဆောင်တူဦးဖြစ်သူဒေါက်တာဒေါခင်သီရီကအခုလိုပြောပါတယ
်နံပါတ်1ကတော့ပါလိရှင်ဟိုလူရပို့ပြီးတော့ကုလဲလှူရှာမှုကြီးပုံမှန်ပြုလုပ်တဲ့နေကျမတို့ရဲ့ခု live site ကြီးပြောင်းလာတော့လူရဟိုကားစီးမေနော်ထိုင်တာများမေအဲ့လိုအစားဘူးပို့ပြီးတော့ပုံမှန်ကုလဲလှူရှာမှုပြုလုပ်တဲ့နေနော်အစားတောင်ရွေးချယ်စားသုံးတဲ့ခါမှာလေအတီးရွက်တီးပေါ့နော်တတီးတီးနှံဒါမျိုးကြီးကိုပို့ပြီးတော့စားသုံးတဲ့နေနောက်ပြီးတော့လူရနော်သူကအဝမလွန်စီဘူးဒါတွေကိုသတိထားမေနောက်ပြီးတဲ့ခါမှာကျမတို့ဒီနော်အရက်ဆိုလို့ရှိရင်လေလွန်ကျွန်းတောက်သုံးနာမှုပြန်ထိုက်တင်တော့ပဲเนาะဒါကိုအမြင်ကိုကန်ထရိုးလုပ်နိုင်ပေါ့။နောက်စ seal ဆိုဆိုပြောသူတွေပဲပေါ့နော် seal lady to secret တို့ဒါတွေတောက်သုံးခြင်းအဖြစ်လေဘလူးကင်ဆာကြီးပို့ပြီးတော့ဖြစ်လာနိုင်တယ်ဘလူးနှလုံးယောဂါကြီးပို့ပြီးတော့ဖြစ်လာနိုင်တယ်နောက်ထပ်တို့တခုကတော့ပါလဲဆိုတော့ကျမတို့ပေါ့နော်ဒီသွေးတို့ယောဂါနေပတ်သက်စားလျှော့စားဖို့ပေါ့ကျမတို့မြန်မာလူမျိုးစုပူတောင်ဆူသေးရေလေဟိုအငံကြိုက်တာဘူးနော်ဒီပြီးရေငမြားကြီးဒါမျိုးကြိုက်တယ်ဆိုတော့ဒါစားလျှော့စားမယ်တခြားလျှော့စားမယ်ဒီနှစ်ခုကလေကျမတို့လိုက်ဆိုင်မှာတအားကြီးကြီးပါတယ
်တခုကနေတခုကိုကူးဆက်ပြန့်နိုင်ခြင်းမရှိတဲ့နာတာရှည်ယောဂါတွေဟာနေချင်းညာချင်းဖြစ်ပေါ်ခံစားရတဲ့ယောဂါတွေမဟုတ်ပဲမာရွေးနယ်နေထိုင်ဆက်တောက်မှုတွေကြောင့်တဖြည်းဖြည်းဖြစ်ပေါ်ခံစားလာရတဲ့ယောဂါတွေဖြစ်ပါတယ်ယောဂါဖြစ်မှကုသတာထက်ယောဂါမဖြစ်ခင်ကတည်းကကြိုတင်ကာကွယ်ထားခြင်းကသာပူပြီးအချိုးဖြစ်ထွန်းနိုင်တယ်လို့ဒေါက်တာကျော်စင်တန့်ကပြောပါတယ
်။နေချင်းညချင်းဖြုံးကနေကောက်ဖြစ်တာမဟုတ်ဘူး။ခုနကပြောတဲ့ injuries and accidents ပေါ့နော်။မတော်တဆမှုရင်အန္တရာယ်တို့ကသာဖြုံးကနေဖြစ်တာ။ကျန်တာတွေအားလုံးကတဖြည်းဖြည်းတဖြည်းဖြည်းအနယ်တွေအနှစ်တွေတိုင်ပြီးတော့နောက်ပြီးတော့ပိတ်တဲ့အထိရောက်တာ။
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာရောဂါဖြစ်ပွားမှုလုံးနဲ့ကြာဆင်းသွားစေဖို့အတွက်မိမိကိုမိမိကျန်းမာရေးနဲ့ညီညွတ်အောင်နေထိုင်စားသောက်ကြရင်မိမိပတ်ဝန်းကျင်ကလူတွေကိုလည်းလလန့်မိတဲ့လောက်ကျန်းမာရေးဗဟုသုတတွေဖြန့်ဝေပေးကြပါလို့ဒေါက်တာဒေါခင်သီရီကတိုက်တွန်းကြံပေးပါရယ်
။ဒါရီဟိုပေါ့တက်နေနေမြကိုကိုကူလေဟိုနံပါတ်၁ကကိုကိုကိုစောင့်ရှောက်ရမယ်။ကိုစောင့်ရှောက်တော့ကိုဘီပတ်ဝန်းကျင်ကိုစောင့်ရှောက်ရမယ်။ကိုမိသားစုကိုစောင့်ရှောက်နေမြနောက်ကမကီမက်ဆေ့ချ်ကိုတူအနေတူပြန်ပြီးတော့ကယ်ရီလုပ်သွားဖို့လို့ရယ်။အဲ့လိုကယ်ရီလုပ်သွားနံတော့မှာပဲလေဒီခုနက enough ncd ဆိုတဲ့เนาะဒီ ncd လို့ခေါ်ရမကူးဆက်နေလို့ရောဂါလို့ကျမတို့ကဟန်တားနိုင်မှာပေါ့เนาะ short ချနိုင်မှာဖြစ်ပါတယ
်ကျမကြီးဘုသူတွေကိုမိမိတို့နဲ့နှိစက်ရဒေတာတွေမှာတက်နိုင်တဲ့လောက်ဖြန့်ဝေပေးရင်မကူးဆက်နိုင်တဲ့နာတာရှည်ယောဂါဖြစ်ပွားမှုလုံးတွေရောနေကြဆင်အောင်ဆောင်ရွက်တဲ့နေရာမှာအထောက်ကူပေးနိုင်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆောပါ
တန်းစောတင်ပြပေးကြတာပါမြမလူလူနဲ့ကျမ်းမာရေးခန္ဓာကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှားဆင်နိုင်ပါရဲ့ရှင်အခုဆက်ပြီးတော့မြမရေးသုံးသက်ချက်ကိုနှားဆင်ရပါမယ်စစ်တပ်မပါဝင်ရင်အရတားဆိုးရဘာမှမလုပ်နိုင်အောင်ဖန်တီးထားတဲ့စနစ်အောက်မှာမြမနိုင်ငံရင်ဆိုင်နေရတဲ့ပြဿနာတွေဟာဒေါ်အောင်ဆန်းစုကြည်အဖို့ကင်တွယ်ရအင်မတန်ခက်ခဲစေတယ်လို့မြမရေးကျွမ်းကျင်သူပါမောက်ခဒေးဗစ်စတိန်ဘတ်ကဆိုပါတယ်မြန်မာနိုင်ငံခေါင်းဆောင်မှုနဲ့ပတ်သက်ပြီးဥကြောဇန်တာနဲ့ဆွေးနွေးသုံးသပ်ခန်းမှာ American ပြည်ထောင်စု Georgetown တက္ကသိုလ်ပါမောက်ခ Steinberg ကမြန်မာနိုင်ငံအခြေအနေကိုအခုလိုစပြီးသုံးသပ်ပါတယ်
။ While the economy is not doing so well for the individual person, certainly the economy as a national thing, the GNP is up.
CYA လူပုဂ္ဂိုလ်တဦးချင်းစီအတွက်သိမ့်မကောင်းလှပေမဲ့တမျိုးသားလုံးနဲ့ဆိုင်တဲ့စီးပွားရေးGDP ပြည်တွင်းအသတင်းထုတ်ကုန်တန်ဖိုးမြင့်တက်နေပါတယ်။ဒါဟာကောင်းတဲ့အချက်တည်းရဲ့ဆိုတာသိကြပါတယ်။ပြည်သူတွေကအလွန်လောက်အကျိုးများမရရှိပါဘူး။မကျေနပ်မှုတွေအများကြီးရှိနေတယ်ဆိုတာကျွန်တော်နားလည်ပါတယ်။နိုင်ငံရေးအခြေအနေကတော့မကောင်းပါဘူး။အခြေအနေတိုးတက်လာတာမတွေ့ရပါဘူး။တိုင်းသားလူနည်းစုတွေအခြေအနေမကောင်းပါဘူး။နိုင်ငံတကာဆက်ဆံရေးလည်းမကောင်းပါဘူး။ကျွန်တော်ကဒါဟာအဆိုးမြင်စရာဖြစ်နေတယ်လို့မပြောချင်ပေမဲ့လုံးလုံးဆယ်မှာအကောင်းမြင်နိုင်တဲ့အခြေအနေမရှိပါဘူး။
GDP တိုးတက်လာတာဟုတ်ပါရဲ့ဒါပေမဲ့ဒီအချိန်မှာအနောက်နိုင်ငံတွေကစီးပွားရေးဒဏ်ခတ်ပိတ်ဆို့မှုတို့ဘာလို့လုပ်နေကြတော့ဒါဟာမြန်မာစီးပွားရေးထိန်းချုပ်နေတာနဲ့မတူဘူးခင်ဗျာ
Yes I mean the whole situation in the Rakhine is going to affect the economics quite clearly
ဟုတ်ပါတယ်ရခိုင်ပြည်နယ်အခြေအနေတစ်ခုလုံးကစီးပွားရေးကိုထိခိုက်စေရာဖြစ်နေပါတယ်ဒါရှင်းပါတယ်ဒါ우မြန်မာအစိုးရကကောင်းကောင်းသိပါတယ်တစ်ချိန်တည်းမှာပဲရခိုင်မှာသူတို့လုပ်နေတာဟာနိုင်ငံရေးအခြေအနေလုံခြုံရေးအခြေအနေအရလိုအပ်လို့လုပ်နေတယ်လို့ယူဆကြပါတယ်ဒါကိုကျွန်တော်သဘောမတူပါဘူးနောက်ထပ်စီးပွားရေးကိုထိခိုက်စေမဲ့ကိစ္စတစ်ခုကတော့ကမ္ဘာလက်ခရီးသွားတွေလာရောက်မှုကြာဆင်းသွားတာပဲဖြစ်ပါတယ်အနောက်နိုင်ငံတွေကယင်းနှီးမြှုပ်နှံမှုကလည်းကြာဆင်းနေတယ်ဆိုတော့စီးပွားရေးပြဿနာတွေကလည်းအများကြီးပါပဲဗျာ
ရခိုင်ရေးမှာဒေါအောင်ဆန်းစုကြည်ရသအစိုးရကဘလောက်တာဝန်ရှိလို့ထင်ပါတယ်မြန်မာစစ်တပ်ကကျူးလွန်တဲ့ရဲစက်မှုတွေနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်က moral authority မသုံးဘူးဆိုပြီးတော့နိုင်ငံတကာဆုတ်ချက်နေရတာကြားပါတယ
်။ Well, first of all, it's the West that built her up as a democratic icon. And she says I don't want to be a democratic icon. I'm a politician.
ပထမဆုံးကဒေါအောင်ဆန်းစုကြည်ကိုဒီမိုကရေစီမီးရှူးတစောင်းအဖြစ်မြင့်တင်ခဲ့ကြတာဟာကမ္ဘာအနောက်ခြမ်းကဖြစ်ပါတယ်။သူကတော့အဲ့လိုမဖြစ်ချင်ပါဘူး။နိုင်ငံရေးသမားသာဖြစ်နေလို့ဆိုခဲ့တာပါလက်တွေ့မှာတော့သူဟာနိုင်ငံရေးသမားကောင်းတယောက်လည်းမဟုတ်ပါဘူးရုပ်စွာအစုံပြည်တွင်းနိုင်ငံရေးမှာပါဆိုတော့အခုကိစ္စမှာသူတို့ပြင်ပကဝေဖန်သူတွေအစမတန်များပြားပါတယ် ဒါပေမဲ့ကျွန်တော်တို့သိကြတဲ့အတိုင်းပါပဲသူ့မှာထိန်းချုပ်နိုင်မှုကအကန့်အသတ်နဲ့သာရှိတာပါ2008ဖွဲ့စည်းပုံအရစစ်တပ်ကသာချုပ်ကင်ထားတာပါတာမန်ကိစ္စတွေမှာရှော့ပေါ်မှုတွေရှိနိုင်ပါတယ်လူတွေရဲ့ဘဝတက်တာမှုရအောင်ရှော့ပေါ်မှုတချို့လုပ်နိုင်ပါတယ်ဒါပေမဲ့စစ်တပ်ရဲ့ထိန်းချုပ်မှုကရော့ကျသွားမှာမဟုတ်ပါဘူးနိုင်ငံရေးကိုလည်းစစ်တပ်ကသာထိန်းချုပ်ထားတာပါ
ဒေါင်းဆန်းစုကြည်ဟာနိုင်ငံရေးသမားအောင်တယောက်မဟုတ်ဘူးလို့ဆိုတော့အခုဖွဲ့စည်းပုံအရစစ်တပ်ကထိန်းချုပ်ထားတဲ့အချိန်မှာသူကနိုင်ငံရေးသမားအောင်တယောက်ဖြစ်လာအောင်ဘယ်လိုများလုပ်ထမ်းလို့လဲခင်ဗျာ
That's a good question, but I think what she tried to do, you have to go back to when after the 2015 election.
Oh, da me thin me tai de me gon tuk ba. Tu ba lou nai de le so da 2015 yue kaw pwe jin pa pi chin go pyan twa ya ba le me. Ai ma tu a ba wo lou phya aw lou khe de le. Phwe si bon go ma pyin nai lo tamara ma phit nai de ha go phit aw atin lou de. Da wo sit tat ga tabor tu ma ma ho bu so da tu ti ba de.ဒါပေမဲ့ तू ကဇွတ်လုတ်တယ်။ဒါဟာစစ်တပ်နဲ့တင်းမြတ်နိုင်တဲ့ကိစ္စမဟုတ်ပါဘူး။နောက်တော့ तू ဟာနိုင်ငံတော်ရဲ့အတိုင်ပင်ခံပုဂ္ဂိုလ်ယာရုကိုဖန်တီးယူတယ်။အခြေခံအဖြစ်ဝန်ကြီးချုပ်သဘောပါပဲ။ဒါဟာ तू ကစစ်တပ်ရဲ့သဘောထားကိုကွေ့ပတ်ပြီးကြော်သွားတာဖြစ်ပါတယ်။စစ်တပ်ကိုပါထုတ်ခဲ့တာဖြစ်ပါတယ်။ဆိုတော့ तू နဲ့စစ်တပ်ဆက်ဆံရေးပိုကောင်းမလာနိုင်တော့ပါဘူး။ तू ဟာဗိုလ်ချုပ်မင်းအောင်လှိုင်ရဲ့စစ်တပ်နဲ့တင်းမြတ်ရေးအတွက်ညှိနှိုင်းခဲ့တာမဟုတ်ပါဘူး။ဒါပြင်သူပိုကောင်းအောင်လုံနိုင်ခဲ့လေမလားဆိုတာတော့ကျွန်တော်မသိပါဘူ
းလုံနိုင်ခဲ့လေမလားဆိုတော့မသိကြဘူးခင်ဗျာဒါဟာသူ့အတွက်ဘေးကျန်နေချက်ဖြစ်ရတဲ့အခြေအနေတရပါဆိုတော့ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေကိုလက်ခံပြီးရွေးကောက်ပွဲဝင်ခဲ့တယ်ဆိုတာကမှားတယ်လို့ပြောနိုင်မလားအဲ့ဒီတော့ခင်ဗျာအဲ့လိုရွေးကောက်ပွဲမဝင်မနဲ့ဆက်လက်ပြီးတော့သဘိတ်မှောက်ခဲ့တဲ့လို့များယူဆမိပါလား
No I don't think she could
အဲ့လိုလည်းကျွန်တော်မထင်ပါဘူ
းဆိုရင်သူကဘာလုပ်ရမလဲ
I mean that's just she's caught in a dilemma
သူဟာဘေးကျန်နံကျအခြေအနေမှာရောက်နေပါတယ်။သူ့မှာခိုင်မာတဲ့လုံနိုင်ခြင်းရှိပါတယ်။သူကိုယ်တိုင်ကြောင့်ရောသူ့အဖေကြောင့်ပါသူ့ကိုလူတွေကချစ်ကြပါတယ်။တစ်ဖက်မှာလည်းစစ်တပ်ကအရာရာကိုချုပ်ကန်ထားတယ်ဆိုတာကျွန်တော်တို့အားလုံးသိကြပါတယ်။ဒီအခြေအနေမှာသူအပေးယူလို့ရပါလိမ့်မယ်။ဒါပေမဲ့သူဟာအဲ့ဒီသဘောမျိုးစပြီးမလုပ်ပါဘူး။အပေးယူမလုပ်ချင်ဘူးလို့ယူဆနိုင်တဲ့ပုံစံမျိုးစလုပ်ပါတယ်။ဒါကိုမာနာကြီးတယ်အပေါ်စီးကလုပ်တယ်လို့စစ်တပ်ကယူဆမယ်ဆိုတာသိကြပါတယ်။ပြီးတော့နိုင်ငံတကာအတိုင်းအဝန်းကလည်းသူ့ကိုထောက်ခံပံ့ပိုးကြပါတယ်။သူ့အပေါ်မှာအများကြီးမျှော်လင့်ချက်ထားကြပါတယ်။သူတကယ်မလုံနိုင်တဲ့ဟာတွေကိုမျှော်လင့်ကြပါတယ်။ဒါဒေါ်ဆန်းစုကြည်ရဲ့အမှားမဟုတ်ပါဘူး။အလွန်အကျွံမျှော်လင့်ထားတဲ့နိုင်ငံတကာရဲ့အမှားသာဖြစ်ပါတယ်။2008ဖွဲ့စည်းပုံကိုဖတ်ကြည့်ရင်စစ်တပ်ကနီးနီးကပ်ကပ်မပါဝင်ပဲအရသာအစိုးရတရက်အနေနဲ့ဘာမှမလုံနိုင်အောင်လှုပ်ထားတယ်ဆိုတာသိနိုင်ပါတယ်။တိတ်ထင်ရှားပါတယ်။ကျွန်တော်တို့အနောက်နိုင်ငံတွေဘက်ကဒါကိုအလေးနဲ့မစဉ်းစားခဲ့ကြပါဘူ
းဒီညမှာကျွန်တော်တခုမေးချင်ပါတယ်အနောက်နိုင်ငံတွေကပြောနေကြတယ်ဒေါင်ဆန်စုကြည်နဲ့ moral authority သုံးရမယ်အထူးသဖြင့်ရခိုင်ပြည်နယ်ကိစ္စမှာနှိကုတ်မှုတွေကိုဟန်တာဖို့ moral authority မသုံးဘူးဆိုပြီးတော့ဝေဖန်နေကြပါတယ်သူတို့ဘာကိုအတိအကျဆိုလို့လဲရှင်းပြပါခင်ဗျာ
Well because of her suffering in the past under house arrest her advocacy of democracy
သူကိုယ်တိုင်နေအကြေကျုပ်ခံရတော့ငါကြုံတွေ့ခံစားရတာဒီဒီမိုကရေစီရေးဆော်အော်ဆောင်ရွက်ခဲ့တာတွေရှိခဲ့တဲ့အတွက်လူအခွင့်အရေးကိစ္စတွေရိုဟင်ဂျာတွေနဲ့တိုင်းရင်းသားတွေ့ကြုံခံစားနေရတဲ့ကိစ္စတွေအပေါ်မှာလည်းသူ့အနေနဲ့စိတ်ထဲမှာယက်တီချက်ခံယူချက်ရှိသင့်ပါတယ်ဒါပေမဲ့ तू ကအဲ့ဒါကိုမဖော်ပြဘူးမဖော်ထုတ်ဘူးပြမကနေကြည့်နေရသူတွေအမြင်မှာဒေါ်ဆန်းစုကြည်အနေနဲ့အဲ့ဒါကိုဖော်ပြဖို့တောင်းဝန်ရှိတယ်လို့မှတ်ယူကြပါတယ
်သူ့အနေနဲ့လက်တွေ့မှာအနောက်နိုင်ငံတွေကမျှော်လင့်တဲ့အတိုင်းကျင့်တတ်အောင်ဘာများလုပ်ပြနိုင်ရာရှိပါလဲခင်ဗျာ
She cannot.In fact, but she could have done more. She could not fulfill it.
တကယ်တော့သူမလုပ်နိုင်ပါဘူး။ဒါပေမဲ့ပိုလုပ်ပြသင့်ပါတယ်။အခုသူ့ရဲ့လူသိရှင်ကြားထုတ်ပြန်တဲ့ကြေညာချက်ထဲမှာပြည်ပကဂျူဒုအထောက်ထားနဲ့ပြနေတဲ့ပြဿနာတွေကိုလုံးဝငြင်းဆန်ထားပါတယ်။ဒါကိုအတိတ်ပဲရှိရှိရှင်းပြဖို့လည်းငြင်းဆန်ပါတယ်။ဒါတွေဟာမဟုတ်ဘူးလို့လည်းငြင်းဆန်နေပါတယ်။ပြီးခဲ့တဲ့စက်တင်ဘာလတုန်းကနေပြည်တော်မှာနိုင်ငံသားတန်တမန်တွေကိုပြောပြတာတိတ်ကိုအားနေပါတယ်။တဏမန်ကြီးကသူ့ထက်ပိုသိနေကြပါတယ်ဒါဟာ तू ကနိုင်ငံခေါင်းဆောင်တယောက်အနေနဲ့အခြေအနေမှန်ကိုမသိရလေအောင်ပိတ်ဆို့ခံထားရတာပဲလားဒါမှမဟုတ်အင်မတန်ကိုအကင်းပတဲ့အခြေအနေတွေကိုသူ့ထက်ပိုသိထားကြတဲ့နိုင်ငံသားတန်တမန်တွေကိုလှည့်စားဖို့များစူးစမ်းတာလားဒီလိုဆိုရင်တော့သူဆုံးဖြတ်ချက်ကတိတ်မှားပါတယ
်ဆရာကြီးပြောတဲ့ဒီကိစ္စအပေါ်ကျွန်တော်ပြန်မေးချင်တဲ့မေးခွန်းနှစ်ခုရှိပါတယ်ပထမတစ်ခုကတော့အနောက်နိုင်ငံတွေကမြင်နေတဲ့အတိုင်းဒေါင်ဆန်းစုကြည် moral authority သုံးရမယ်ဆိုတော့ အဲ့လိုလုလိုက်ပြန်ရင်စစ်တပ်ကသူ့ကိုပြောမှာပေါ့ပို့ပြီးတော့မာနကြီးတယ်သူ့ကိုဝေဖန်တဲ့အတွက်ဒါဟာ arrogant ဖြစ်တယ်လို့ပို့ပြီးပြောစရာမဖြစ်လာနိုင်ဘူးလားခင်ဗျာဒါပထမတစ်ချက
် That is a problem I the more she criticizes the military the more they're going to be inflamed against her
ပြဿနာကအဲ့ဒါပါပဲ तू ကစစ်တပ်ကိုဝေဖန်လေစစ်တပ်ကသူ့ကိုဒေါသထွက်လေဖြစ်မှာပါပဲဒါမှန်ပါတယ်ဒီလိုမျိုးဝေဖန်ခဲ့လို့လေ तू ဟာအစကတည်းကစစ်တပ်နဲ့ကွဲလွဲလာခဲ့တာပါ2015ရွေးကောက်ပွဲပြီးကလေးကဖြစ်လာခဲ့တာအခုလဲပြည်လည်မှုရမယ့်အခြေအနေမရှိသေးပါဘူးဒါဟာအစိမ်းမကောင်းစရာပါတိုင်းသားပြည်ထနာပြည်လည်ရေးအဓိကလို့သူပြောလာခဲ့တာအခုထိမဖြေရှင်းနိုင်တာကလည်းစစ်တပ်နဲ့ပြန်လည်မသင့်မြတ်နိုင်လို့ပဲဖြစ်ပါတယ
်ကျွန်တော်မိကျင်တဲ့နောက်တစ်ချက်ကတော့နိုင်ငံတကာစံတမန်တွေကရခိုင်အရေးမှာသူထက်ပိုပြီးစီးရဲဆိုတဲ့ကိစ္စဖြစ်ပါတယ
် What I mean is within her speech in September 2017
စတမန်2019တုန်းကနေပြည်တော်မှာသူပြောခဲ့တဲ့မိခွန်းကိုပြောတာပါ
ဟုတ်ကဲ့အဲ့ဒီရခိုင်ခြေနဲ့ပတ်သက်ပြီးကုလသမဂ္ဂစွန့်ဆိုင်ကော်မရှင်ကအစီရင်ခံထွက်လာတော့သူတို့ဟာ evidence လို့ခေါ်တဲ့တကယ်လက်တွေ့အထောက်အထားကိုအခြေမပြုဘဲနဲ့ witness statement သက်သေရဲ့ထွက်ဆိုချက်တွေကိုသာအခြေပြုထားတယ်လို့ဆိုထားပါတယ်ဆိုတော့အပိဓာတ်တည်ယူလို့ကရနိုင်ပါမလားလို့ပြောနေရပါတယ်ဒါကိုဆရာကြီးပဲလို့ပြောလို့
There is a problem here we know that in crises of this sort often the problems get exaggerated and there was one article in the New York Times
ဒီနေရာမှာပြဿနာရှိပါတယ်ပဋိပက္ခတွေမှာအကျယ်ချဲ့တက်တဲ့သဘောရှိပါတယ်ပြီးတော့ New York Times သတင်းတော့ Anna Beach ကလည်းပြောပါတယ်ရင်းညာတွေနဲ့လှုပ်ထားတဲ့ interview တချို့ဟာကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေမဟုတ်တဆင့်စကားကိုကြားယုံနဲ့လှုပ်ကြံထားတဲ့ interview တွေလို့ဆိုထားပါတယ်ဆိုတော့မှန်ပါတယ်ပြဿနာရှိပါတယ်တချိန်တည်းမှာပဲတိမ်းနဲ့ချီတဲ့လူတွေထွက်ပြေးရတာထောင်နဲ့ချီတဲ့အိမ်တွေမိရှို့ခံရတာတွေကိုကောင်းငင်ကနေမှတ်တမ်းတင်ထားတာရှိပါတယ်ဒါတွေကိုအငင်းပွားစရာမရှိပါဘူးဒါအပြင်ယုံကြည်စိတ်ချရတဲ့ MSF လို့ခေါ်တဲ့နေစည်းမကြဆရာဝန်များအဖွဲ့ကလည်းလူပေါင်း 6,900 လောက်အသက်ခံရတယ်လို့ဆိုထားပါတယ်ဒါကိုမဟုတ်ပါဘူးလို့စစ်တပ်ကညင်းပါတယ်သူတို့ဟာသူတို့လုံးကြတာပါလို့ပြောတာမခိုင်လုံပါဘူး
ဒီပြဿနာအတွက်စုံစမ်းစစ်ဆေးဖို့မြန်မာအစိုးရဘက်ကလည်းပဲဖွဲ့စည်းပေးထားတဲ့နိုင်ငံတကာအဖွဲ့တွေရှိပါတယ်။အာရှဒေသကအထင်ကြီးစံတမန်တွေနိုင်ငံရေးသမားတွေပါဝင်တဲ့အဖွဲ့တွေပါ။သူတို့ရောစိတ်မချရဘူးလို့ထင်ပါတယ်ခင်ဗျာ
။ Well the problem is I mean with the Rohingya issue is it's not going to go to the Security Council and have anything happen because China will
ရိုညာပြဿနာနဲ့ပတ်သက်ပြီးဘာလို့လို့လုံခြုံရေးကောင်စီကိုရောက်မှာမဟုတ်ပါဘူး။မြန်မာကိုစန့်ကျင်ဖို့ဖြစ်လာသမျှတရုတ်ကဟန်တားမှာပါရှင်းနေပါတယ်အထွေထွေညီလာခံကတစုံတရာလုပ်နိုင်ပါတယ်ဒါပေမဲ့တိတ်မထီရောက်နိုင်ပါဘူးနောက်မေးစရာတစ်ခုကမြန်မာပြည်ပေါ်မှာတန်ခတ်ပိတ်ဆို့အရေးယူမှုဆန်ရှင်တွေချမှတ်လိုက်ပြီးဆိုပါစို့ဒီဆန်ရှင်တွေဘယ်လိုဖြစ်လာရင်ရုတ်သိမ်းကြမလဲဆိုတဲ့မေးခွန်းကိုအရင်ဆုံးမေးရပါလိမ့်မယ်ဒီမေးခွန်းကိုမမေးကြတော့ပါပဲဒီလူတွေကိုနိုင်ငံသားပြည်ရင်ပြဿနာပြည်လေတယ်လို့ယူဆမယ်ဆိုရင်ဩမြန်မာနိုင်ငံမှာဘယ်အစိုးရတက်တဲ့ဒီလူတွေကို1982ဥပဒေအရနိုင်ငံသားဖြစ်ခွင့်ပေးမယ်ထင်ပါသလားမကြခင်မှာအဲ့ဒီလိုဖြစ်လာဖို့ရှိပါသလားကာလအတန်ကြာရင်ရောဖြစ်လာမှာလားကျွန်တော်ကတော့နှစ်ပေါင်းများစွာကြာသည့်အချိန်ဖြစ်လာလိမ့်မယ်လို့မမြင်မိပါဘူးဒါဟာသိပ်ဝန်းနေစရာကောင်းတဲ့ကိစ္စတစ်ခုပါ
မြမရေးကျွမ်းကျင်သူ American ပြည်ထောင်စု Georgetown တက္ကသိုလ်ပါမောက်ခ David Steinberg နဲ့ဦးကျော်စံသာဆွေးနွေးတုံးသက်ထားတဲ့မြမရေးတုံးသက်ချက်ကိုနားဆင်ခဲ့ရတာပါအခုကျမတို့ထုတ်လွှင့်ပေးနေတဲ့ည9နာရီကနေ10နာရီထိအစီအစဉ်အစဆုံးကိုအတန်လွင့်ချိန်ပြီးပြီးချင်းမှာပဲည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50ရူကနေနားဆင်နိုင်ပါတယ်ရှင်
စီးပွားရေးနိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်အပတ်စဉ်တင်ဆက်ပေးနေတာပါစောင့်မျှော်နားဆင်ပါခင်ဗျာ
ဒီ American တန်ရဲ့ဗုဒ္ဓဟူးနေ့ညပိုင်းတန်လွင့်စီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားသတင်းလွှာတွေကိုနားဆင်ရပါမယ်။ကိုရနိုင်စုစည်းတင်ပြထားတာပါ
။မင်္ဂလာပါကျွန်တော်ရနိုင်ပါ။ VOA ရဲ့အပတ်စဉ်တင်ဆက်ပေးနေကြတပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။2018 FIFA ကမ္ဘာဘောလုံးအဖွဲ့ချုပ်ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားဆုကိုတော့ Croatia ကွင်းလယ်လူ Luka Modric ကရသွားပါတယ်။ ။ကမ္ဘာကျော်ကောက်သီးသမားတိုင်ဂါဝုဒ်စ်တယောက်၅နှစ်အကြာမှာတကြောပြန်အောင်ပွဲခံလိုက်ပါပြီ။မန်ယူနိဗျာဟောင်းဆာအလက်စ်ဖာဂူဆန်ပြီးခဲ့တဲ့မေလကအုံနောက်သွေးယိုစိတ်မှုကိုခွဲစိတ်ကုသပြီးတဲ့နောက်မှာစနေနေ့ကတော့ Old Trafford ကိုပထမဆုံးအကြိမ်ပြန်လာခဲ့ပါတယ်။ကမ္ဘာ Heavyweight Champion လူပွဲမှာတော့ဗြိတိန်နိုင်ငံကအန်တိုနီဂျော်ရှောကရုရှားနိုင်ငံက Alexander Povetkin ကိုဒိုင်ပွဲရနဲ့အနိုင်ယူလိုက်ပါတယ်။ဒီလိုတပတ်တွင်းအားသာသတင်းတွေကိုထင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ
။ကမ္ဘာကျော်ကောက်သီးသမား Tiger Woods ကြောက်ပြန်လာပါပြီ။ American ပြည်ထောင်စု George ဖြစ်တဲ့ Atlanta မြို့မှာပြီးခဲ့တဲ့သတင်းပတ်ကကစားခဲ့တဲ့ Tour Championship ကောက်သီးပြိုင်ပွဲမှာတော့ Tiger Woods ကသတ်မှတ်ရချက်ထက်7ချက်ရှော့ရိုက်ပြီးတော့ Champion ဖြစ်သွားပါတယ်။ဒါဟာ Tiger Woods အတွက်တော့9နှစ်တွင်းမှာဒိုင်ပွဲတစ်ခုကိုပထမဆုံးအကြိမ်နိုင်ရပြီးတော့ Champion ဖြစ်တာပါ။ဒီပွဲနိုင်လိုက်တာနဲ့ပတ်သက်ပြီး Tiger Woods ကတော့
means a lot. It really does.
ဒါကကျွန်တော်အတွက်အဓိပ္ပာယ်အများကြီးရှိပါတယ်ကျွန်တော်ဘလို့ရုန်းကန်ခဲ့ရလဲအခက်ခဲတွေကိုဘလို့ကြော်ဖြတ်ခဲ့ရတယ်ကျွန်တော်နဲ့ရင်းနှီးသူတွေတွေ့ခဲ့ကြပြီးတချို့ကျွန်တော်နဲ့အတော်လေးရင်းနှီးတဲ့ကစားသမားတွေကကျွန်တော်ကိုလွန်ခဲ့တဲ့9နှစ်အတွင်းတခြားလုံးအကူအညီပေးခဲ့ကြပါတယ်သူတို့ရဲ့အားပေးမှုတွေနဲ့နောက်ဆုံး green ball ကနေဆင်းလာတဲ့အချိန်မှာအားပေးစကားတွေလည်းကျွန်တော်အတွက်အများကြီးအဓိပ္ပာယ်ရှိပါတယ
်ဒါ Tiger Woods အတွက်တော့ PGA Champion စုကိုလည်းအချိန်80မြောက်နိုင်ရတာလည်းဖြစ်ပါတယ်PGA စူပလာတွေကိုအများဆုံးအနိုင်ရထားတာကတော့ American က Sam Snead ဖြစ်ပြီးတော့သူကစုစုပေါင်း82ချိန်အနိုင်ရထားတာဖြစ်ပါတယ်ခင်ဗျာ2018ခုနှစ်အတွက် FIFA ရဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုကိုတော့ Croatia ကွန်းလယ်လူ Luka Modric ကရသွားပါတယ်ဥရောပဘောလုံးသတင်းတွေနဲ့ဆက်ရရင်တော့ဒီတစ်ပတ် England Premier League မှာ Liverpool က Southampton ကို3ဂိုးကိုမရှိနဲ့နိုင်ပြီး Man City ကလည်း Cardiff ကိုအဝေးကွင်းမှာ5ဂိုးကိုမရှိနဲ့နိုင်ပါတယ်ဒါပြင် Tottenham ကလည်း Brighton ကို2ဂိုးတကိုးနဲ့နိုင်ခဲ့ပြီးတော့ Manchester United ကတော့အိမ်ခွေးမှာ Wolves နဲ့တကိုးစီသေချသွားပါတယ်။ Wolves ကိုသေချသွားရတဲ့ပတ်သက်ပြီး Man United ပြ Mourinho ပြောတာကတော
့ Not a good performance, not a good results.
ကစားပုံမကောင်းသလိုကောင်းတဲ့ရလာလည်းမဟုတ်ပါဘူး။ပွဲရဲ့အဖြေကတော့မျှတပါတယ်။ကျွန်တော်ကစားပုံကယော့ဒီယော်ရဲနဲ့တိတ်ကိုအေးဆေးလုံပြီးတော့စိတ်တက်ကမကောင်းကြောင်းWolf အသင်းကဒီပွဲကိုကမ္ဘာ Flower Fight လို့သဘောထားပြီးတော့ကစားသွားပါတယ်။ဒီပွဲတည်ကြတာဟာTottenham ပွဲရှုံးလာတဲ့ပူဆိုးပြီးတော့ Wolf အသင်းတည်ရတာထိုက်တန်တယ်လို့ Man U အသင်းအခုလိုမျိုးအိမ်ကွင်းမှာတည်ရကြပြီးတော့ပြစ်ပီးခံရတာလည်းထိုက်တန်ပါတယ်
။ဒီတစ်ပတ် Premier League မှာထူးခြားတာကတော့ Man U နီးပြဟောင်းကြီး Ferguson Old Trafford ကိုပထမဆုံးအကြိမ်ပြန်လာပြီးတော့ Man U ပွဲကိုကြီးသွားတာပါ။ပြီးခဲ့တဲ့မေလကအုံနောက်မှာသွေးရုပ်စိတ်မှုရောဂါဖြစ်ပြီးအရေးပေါ်ခွဲစိတ်ကုသပြီးတဲ့နောက်ပိုင်း Ferguson ဟာလူမြင်ကွင်းကနေပျောက်ွယ်နေခဲ့တာပါ။သူတို့ဒီမတိုင်ခင် Old Trafford မှာနောက်ဆုံးအကြိမ်တွေးခဲ့တာကတော့ပြီးခဲ့တဲ့ April က Old Trafford မှာ Man U နဲ့ Arsenal ကစားတဲ့ပွဲမှာ Arsenal နီးပြဟောင်း Arsene Wenger ကိုဂုဏ်ပြုစုပေးခဲ့တဲ့အချိန်ကဖြစ်ပါတယ်။အဲ့နောက်ပိုင်းကစပြီးဒါဟာ Ferguson ကို Old Trafford မှာပထမဆုံးအကြိမ်ဖြစ်ပြန်မြင်လာရတာဖြစ်ပြီးတော့ Man U ပရိသတ်တွေအားလုံးကလည်းသူ့ကိုဂုဏ်ပြုကြိုဆိုခဲ့ကြပါတယ
်။ Fantastic news for everyone. Not just for Manchester United family.
လက်ရှိမန်ယူနီးပြမော်ရီညိုကတော့ဒါဟာမန်ယူအသင်းနဲ့မိသားစုတွေအတွက်သာမကတကဘာလုံးမှာရှိတဲ့ဘောလုံးကိုချစ်တဲ့သူတိုင်းအတွက်သတင်းကောင်းပါဆိုပြီးတော့ပြောကြားလိုက်ပါတယ်ဗျာ။အာဂျင်တီးနားတိုက်စစ်မှုအဂွေရိုကတော့မန်စီးတီးအသင်းနဲ့စာချုပ်သက်တမ်းတစ်နှစ်ထပ်တိုးလိုက်ပါတယ်။ဒါကြောင့်အဂွေရိုဟာမန်စီးတီးမှာ2021ခုနှစ်အထိဆက်ရှိသွားမှာဖြစ်ပြီးတော့အခုလိုစာချုပ်သက်တမ်းတိုးလိုက်တာနဲ့ပတ်သက်ပြီးအဂွေရိုပြောတာကတော့
ဘွဲ့နော်လာလိုက်ကဲကွန်တန်တိုပေါ်
အခုလိုနောက်ထပ်တစ်နှစ်စာချုပ်ထပ်တိုးလိုက်တဲ့အတွက်ဝမ်းသာပါတယ်ကျွန်တော်ရဲ့စိတ်ကူးကတော့ဒီမှာ10နှစ်ကစားသွားကျင်လာပါအခုဆိုကျွန်တော်ဒီမှာကစားနေတာ9နှစ်ရှိသွားပါပြီဆိုတော့စာချုပ်သက်တမ်းကုန်တဲ့အထိအချိန်ကြာရင်တော့10နှစ်ဖြစ်ပါပါဒီတိုင်းဖြစ်မယ်လို့မျှော်လင့်ပြီးတော့အဲ့ဒါကြောင့်လည်းစာချုပ်ထပ်တိုးဖြစ်တာပ
ါဂွေရိုဟာ2017မှာ Atletico Madrid ကနေမန်စီးတီးကိုပြောင်းလာခဲ့တာပါအဲ့ဒီအချိန်ကစပြီးတော့သူဟာမန်စီးတီးနဲ့အတူ Premier League ဖလားနဲ့ League ဖလား၃ချိန်စီရခဲ့ပြီးမန်စီးတီးအတွက်ဂိုးပေါင်း105ဂိုးနဲ့ဂိုးအများဆုံးသွင်းပေးထားသူလည်းဖြစ်ပါတယ်ခင်ဗျာ။ကမ္ဘာ heavyweight လက်ဝဲပွဲတွေမှာတော့ဗြိတိန်နိုင်ငံကအန်တိုနီဂျော်ရှောကအနိုင်ရပြီးတော့ champion တရဖူကိုဆက်ပြီးတော့ထိန်းသိမ်းသွားပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့ကဝင်းဘလေးခွင်မှာစနေနေ့ကအန်တိုနီဂျော်ရှောနဲ့ရုရှားနိုင်ငံသား Alexander Povetkin တို့ထိုးသက်ကြရမှာဂျော်ရှောက9ချီမှာဒိုင်ပွဲရနဲ့အနိုင်ရသွားခဲ့ပါတယ်။39နှစ်ရှိပြီဟဲ့တဲ့ Povetkin ဟာအစောပိုင်းမှာတော့ဂျော်ရှောကိုသူတစ်ပြန်ကိုယ်တစ်ပြန်အပြန်အလှန်ထိုးတန်နိုင်ခဲ့ပြီမဲ့နောက်ပိုင်းမှာတော့တက်လုံကျလာပြီးတော့လေးကြီးနောက်ပိုင်းကဆက်ပြီးတော့အသက်အရွယ်အဖြစ်ပုံငယ်တဲ့ဂျော်ရှွာကသူ့ရဲ့လင်မြန်မှုကိုအားပြုပြီးတော့အသာသီးယူထိမ့်ချုပ်နိုင်ခဲ့ပါတယ်။ခုနှစ်ချီမှာတော့ဂျော်ရှွာရဲ့ထိုးချက်တွေကြောင့်ဘိုဘက်ကင်ဟာချိုးဝိုင်းမှာလဲကျသွားခဲ့ပြီးပြန်ထလာခဲ့ပြီမဲ့လည်းနောက်ပိုင်းမှာတော့ဂျော်ရှွာကပဲဒရက်ဆက်ဖီထိုးတာကြောင့်တိုင်ပွဲရနဲ့အနိုင်ရသွားတာပါ။ဘိုဘက်ကင်ကိုဘယ်လိုအနိုင်ယူခဲ့လဲဆိုတာနဲ့ပတ်သက်ပြီးဂျော်ရှွာပြောတာကတော့
It's got to take your time. It's all about instinct what life is.We tend to lose it as you get older because we listen to
change you are. ကိုယ့်ရဲ့ပင်ကိုသိစိတ်နဲ့ပဲဆိုင်ပါတယ်။ဒါပေမဲ့က ျွန်တော်ကကျွန်တော်ယုံကြည်မှုရှိပြီးတော့ဘယ်ချိန်ကကိုယ့်အတွက်အကောင်းဆုံးလဲဆိုတာသိပါတယ်။သူကမျက်နှာနဲ့ခေါင်းပိုင်းကခန္ဓာရည်အားပိုကောင်းပြီးတော့ခန္ဓာကိုယ်ပိုင်းကျတော့အဲ့လောက်မဟုတ်ဘူးဆိုတာကျွန်တော်သိတယ်။ဒါကြောင့်မို့သူ့ကိုအပေါ်အောက်နှစ်ခုစလုံးကိုဖိထိုးပြီးတော့ခွင့်ရရတဲ့ခါမှာမလွတ်တမ်းအသုံးချခဲ့တာပါ။ပြီးတော့နီးပြကလည်းကျွန်တော်ကိုတနေရာထဲမှာအသေးရမနေဘဲနဲ့ရွှေ့နေလို့မှားပါတယ်။အဲ့ဒါကြောင့်သူ့ရဲ့ထိုးချက်တွေကိုရှောင်နေတယ်လို့ကိုယ့်ရဲ့စိတ်ကြိုက်ထိုးသက်ခွင့်လည်းရပါတယ်။
အန်တိုနီဂျော့ရှွာဟာဒီပွဲနိုင်လိုက်တဲ့အတွက် WBA, IBF, WBO နဲ့ IBO တို့ရဲ့ကမ္ဘာ heavyweight champion ပွဲတွေကိုရသွားသလို22ပွဲရှုံးပွဲမရှိတဲ့စံချိန်ကိုလည်းဆက်ပြီးတော့ထိန်းထားပါတယ်။ဒီပွဲကိုတော့လူ 8,000 လောက်လာရောက်ပြီးတော့ကြည့်ရှုခဲ့ပါတယ်ခင်ဗျာ
။ကိုရနိုင်ရဲ့သတင်းပတ်စင်အားကစားသတင်းလွှာတွေကိုနားဆင်ခဲ့ရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။VOA ကအခုထုတ်လွှင့်ပေးနေတဲ့စီစဉ်တွေကို VOA မြန်မာပိုင်းစီစဉ်ရဲ့အင်တာနက်ဆာမျက်နှာ burmese.voanews.com မှာလည်းနှာစင်နိုင်ပါတယ
်ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio စီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ပေါ်တခုနေ့ညနေပိုင်းအစီအစဉ်တွေကိုဒီမှာဆုံးသက်ပြစီရှင်အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လုံကပြောပြပေးပါအောင်ရှင
်ကုလသမဂ္ဂရဲ့နှစ်ပတ်လည်ထရေညီလာခံကျင်းပနေချိန်မှာပဲအရှေ့လယ်ပိုင်းဒေသမှာအီရန်နိုင်ငံရဲ့ဩဇာရှိန်ဝါနဲ့လူမျိုးများတည်ချည်စေတဲ့လက်နက်တွေမပြန့်ပွားရေးနဲ့သက်ဆိုင်တဲ့ကိစ္စတွေကိုအဓိကထားပြီးလူညိုရေးကောင်စီမှတီးတန့်ဆွေးနွေးပွဲတစ်ခုကိုတမနာဒေါ်နယ်ထရန့်ဥက္ကဋ္ဌဖြစ်တဲ့ဦးဆောင်ပြီးကျင်းပခဲ့ပါတယ်။ရန်လူရဲလူရဲတွေရှိသမျှအီရန်ဆွေးရောက်ဝိုင်းပယ်ထားဖို့ကမ္ဘာခေါင်းဆောင်တွေကိုထရေညီလာခံမိန့်ခွန်းထဲမှာတိုက်တွန်းခဲ့ပြီးနောက်တစ်နေ့မှာပဲတမနာထရန့်ဆွေးနွေးပွဲကိုကျင်းပခဲ့တာပါ။မြောက်ကိုရီးယားကောင်းဆောင်ကင်ဂျွန်နဲ့ဒုတိယအကြိမ်ထိပ်သီးတွေ့ဆုံမှုအမေရိကန်ဆိုးရတာဝန်ရှိသူတွေစီစဉ်နေကြောင်းတမနာထရန့်ကဒီနေ့ပဲပြောလိုက်ပါတယ်အသေးစိတ်ကတော့မကြာခင်ကြေညာမှာဖြစ်ကြောင်းလဲနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံမှာတမနာထရန့်ကပြောဆိုလိုက်တာပါနေရဲ့အထူးချမ်းနဲ့ထိပ်သီးတွေ့ဆုံမဲ့နေရာတွေကတော့မကြာခင်ကြေညာမှာဖြစ်တဲ့အကြောင်းလဲသတင်းတောက်တွေကိုပြောဆိုသွားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့အမေရိကန်အောက်လွှတ်တော်မှာကူတန်လွတ်နေတဲ့အချိန်မှာပဲကြားနာနေပါတယ်ရွန်ဂျာတွေပေါ်လူမျိုးတုံးတက်ပြတ်မှုလို့ခေါင်းစဉ်ပေးထားတဲ့ကြားနာပွဲမှာတော့ VOA ရဲ့ plugin အစီအစဉ်တင်ဆက်သူ Greta Van Susteren နိုင်ငံတကာပြည်ပကလေးလာရေးဖွဲ့ ICG ညွှန်ကြားရေးမှူး Stephen Pompalo လည်းတွက်ဆိုနေကြတာပါအောက်လွှတ်တော်နိုင်ငံကြားရေးကော်မတီဥက္ကဋ္ဌ Edrice ကတော့ဆက်စုနှစ်နဲ့ချီလူခွင့်ရေးချုပ်ဖောက်မှုတွေဆုံးရှုံးနေတဲ့ရွန်ဂျာတွေဟာပြီးခဲ့တဲ့နှစ်ထဲမြန်မာစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်နောက်ထပ်သိမ်းနဲ့ချီထွက်ပြေးခဲ့ကြရတဲ့အကြောင်းပြောဆိုခဲ့တာပါမြန်မာစစ်တပ်ရဲ့စိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးတုံးတက်ပြတ်မှုဖြစ်တတ်မှတ်နိုင်တဲ့အကြောင်းနဲ့တာဝန်ရှိတဲ့မြန်မာစစ်ကောင်းဆောင်တွေကိုအရေးယူဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့ပါတယ်။ဒေါန်ဆက်စုကြီးဦးဆောင်တဲ့အရတားစိုးရအနေနဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ဖို့အမေရိကန်စိုးရကဖိအားပေးဖို့လည်းတိုက်တွန်းသွားခဲ့တာပါ။အမေရိကန်စိုးရကတော့ရိုဟင်ဂျာတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့ပတ်သက်လို့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တတ်မှတ်ထားပေမဲ့လည်းနိုင်ငံတကာဥပဒေတွေအရပြဋ္ဌာန်းထားတဲ့လူမျိုးတုံးတက်ပြတ်မှုဖြစ်တတ်မှတ်ဖို့ကတော့မဆုံးဖြတ်ရသေးပါဘူး။အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကတော့ကမ်ပိန်းတွေကရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့မြန်မာစစ်တပ်မှတာဝန်ရှိကြောင်းတင်းလာနေကပဲအစီရင်ခံစာထုတ်ပြန်ထားပါတယ်။
သတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကနန်းလောင်ဖြစ်ပြီးအသံလွှင့် engineer ကတော့ Nick Ivanov ဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို line to meter 25 32နဲ့58တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပေးနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ။
This program has come to you from the Voice of America, Washington.